Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဩဂုတ်လ23ရက်ကောက်ကြံနေမနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဆိုင်းဒိုမီတာ24/40/51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမများသတင်းအောင်ပါ။ဒီကနေ့မနေ့ပိုင်းသောတာရှင်တို့နားဆင်ရမယ့်ထိတန်းရောက်သတင်းတွေမှာတော့မြန်မာနိုင်ငံတိုင်းသားဒေသတွေမှာမြန်မာစစ်တပ်ကနိုင်ငံဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တာကိုတွေ့ရကြောင်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ FFM ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလူမျိုးရေးအနှုန်းပွားမှုတွေဖြစ်ပေါ်စေတဲ့ဝါဒဖြန့်ချိမှုတွေလှုပ်ဆောင်နေတယ်ဆိုရယ်မြန်မာစစ်တပ်ပိုင်ဒါမှမဟုတ်စစ်တပ်နဲ့ဆက်ဆံနေတဲ့အကောင့်တွေကိုဖိတ်လိုက်တယ်လို့ Facebook လူမှုကွန်ရက်ကပြောပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်မခွန်ညိုရေ။
ကောင်းပါပြီရှင်အခုလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ရခိုင်ပါဝင်တိုင်းရင်းသားဒေတာတွေမှာလိမ့်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုစစ်တပ်ကကျူးလွန်ခဲ့တယ်ဆိုတော့ကုလအချက်အလက်ရှာဖွေရေးအဖွဲ့ကထုတ်တဲ့အစီရင်ခံစာအပေါ်မြန်မာတာဝန်ရှိသူဘက်ကဘယ်လိုတုံ့ပြန်ပါသလဲ
ဒီလိုနည်းနဲ့ကတော့ကျွန်တော်တို့အရှင်မရနိုင်ဘူးပေါ့ဗျာဒါဖိအားပေးတဲ့ဟာကနိုင်ငံရေးအဓိကတော့နိုင်ငံရေးဖိအားပေးတဲ့အဓိကပါပဲအဲ့လိုလဲဆိုတော့အခုဆိုရင်เนาะပြန်လည်လက်ခံရေးကိစ္စကျွန်တော်လုပ်နေတဲ့အချိန
်ကုလဆိုင်ရာမြန်မာတမ်မတ်ကြီးရဲ့တုံ့ပြန်ချက်နဲ့အတူနားဆင်နိုင်ပါတယ်ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာ3000ကျော်ပြန်လက်ခံဖို့စီစဉ်ထားပေမဲ့တယောက်မှပြန်မလာကြပါဘူးတခါအယက်သားဆိုးရလက်ထက်မှာဒီမိုကရေစီအရေးတကြွလှုပ်ရှားသူတွေဥပဒေပုံမှန်မျိုးစုံနဲ့တရားစွဲဆိုခံရတဲ့အခြေအနေရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာရသူတွေရဲ့အရေးတွေနားဆင်ရပါမယ်အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသတိအောင်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်
မြန်မာနိုင်ငံတိုင်းသားဒေသတွေမှာအထူးသဖြင့်ရခိုင်ပြည်နယ်ကရိုဟင်ဂျာမော့စလင်တွေအပေါ်မှာမြန်မာစစ်တပ်ကလိမ်မိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တာကိုတွေ့ရကြောင်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ FFM ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ဩဂုတ်လ22ရက်နေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့အစီရင်ခံစာထုတ်ပြန်ပွဲမှာ FFM အဖွဲ့ဝင်ကုမာရစွာမီကဒီလိုပြောလိုက်တာပါ။မြန်မာစစ်တပ်ဟာလူနည်းစုတိုင်းရင်းသားတွေကိုချင်းချောက်အပြစ်ပေးတာ၊လိမ်မိုင်းဆိုင်ရာအကြမ်းဖက်စော်ကားတာနဲ့ကြားမမခွဲခြားပဲကျူးလွန်တဲ့အကြမ်းဖက်မှုအလုံးကိုရပ်တန့်မှုလိုပြီးလို့လည်းတီးခြားလွတ်လပ်တဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ FFM ရဲ့အစီရင်ခံစာအစမှတောင်းဆိုလိုက်တာပါ။ပြီးခဲ့တဲ့နှစ်နှစ်အတွင်းဖြစ်ခဲ့တဲ့စိတ်ပြက်ဖွဲရာဆိုးဝါးတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအဓိကကျူးလွန်ခဲ့တာကမြန်မာတပ်မတော်သားဖြစ်တယ်လို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ဝင် Miss Radhika Kura စကူဆာကူမာရာစွာမီကကြာတာပြီးနေကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့အစီရင်ခံစာရှင်းလင်းပွဲမှာပြောပါတယ်ကုလသမဂ္ဂ FFM အဖွဲ့ရဲ့အစီရင်ခံစာဟာနိုင်ငံရေးအရာဖိအားပေးဖို့အချိန်ကြိုက်ထုတ်ပြန်ခြင်းမျိုးသာဖြစ်ပြီးမြန်မာအစိုးရကပြဿနာတွေပြည်လည်အောင်ကြိုးပမ်းလှုပ်ဆောင်ချက်တွေကိုအထောက်အကူဖြစ်စီမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်တူစွန်းကတုံ့ပြန်ပြောဆိုလိုက်ပါတယ
်မြန်မာနိုင်ငံမှာလူမျိုးရေးအမုန်းပွားမှုတွေဖြစ်ပေါ်စေတဲ့ဝါဒဖြန့်ချိမှုတွေလှုပ်ဆောင်နေတဲ့ဆိုတဲ့မြန်မာစစ်တပ်ပိုင်းဒါမှမဟုတ်စစ်တပ်နဲ့ဆက်ဆက်နေတဲ့အကောင့်တွေကိုပိတ်ပစ်လိုက်ကြောင်း Facebook လူမှုကွန်ရက်ကဩဂုတ်လ22ရက်နေ့ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံအတွင်းမြို့သားတဲ့လုပ်ရက်တွေလှုပ်ဆောင်နေတဲ့အကောင့်89ခုစာမျက်နှာပေါင်း109မျက်နှာအစုအဖွဲ့ပေါင်း15ဖွဲ့နဲ့ Instagram အကောင့်9ခုတို့ကိုဖိရှားလိုက်တယ်လို့ပြောပါရယ်။ဒါစစ်တပ်နဲ့ဆက်နွယ်နေတဲ့စုရဲအကောင့်တွေကိုလုံခဲ့တဲ့တစ်နှစ်အတွင်း၄ချိန်မြောက်ပိတ်ပင်လိုက်တာလည်းဖြစ်ပါရယ်။မြန်မာနိုင်ငံအတွင်း Rohingya နေတဲ့ပတ်သက်လို့အစိုးရကသတင်းမှားတွေဖြန့်ချိနေတဲ့အပေါ် Facebook လူမှုကွန်ရက်အနေနဲ့အချိန်မီဟန်တားခဲ့ခြင်းမရှိတဲ့အပေါ်ပြင်းထန်တဲ့ဝေဖန်မှုတွေထွက်ပေါ်လာပြီးတစ်နှစ်လောက်အကြာမှာအခုလိုစစ်တပ်နဲ့ဆက်နွယ်နေတဲ့လူမှုအကောင့်တွေကိုပိတ်ပင်တားမြစ်လာနေတာဖြစ်ပါရယ်။အခုပိတ်လိုက်တဲ့အကောင့်ပိုင်ရှင်တွေဟာမြန်မာစစ်တပ်နဲ့ပတ်သက်ဆက်နွယ်နေတယ်ဆိုတာသူတို့ကုမ္ပဏီကစုံစမ်းတွေ့ရှိခဲ့ကြအောင်ဒီအကောင့်တွေကလည်းမြို့သားတွေလှုပ်ဆောင်မှုတွေရှိနေတယ်ဆိုတာသူတို့အနေနဲ့စုံစမ်းသိရှိခဲ့ရကြအောင် Facebook ရဲ့ Cyber လူမျိုးရေး Policy ဆိုင်ရာအကြီးအကဲ Nathaniel Glegar ကသူ့ရဲ့ Internet Blog စာမျက်နှာမှာရေးထားပါတယ်Facebook ကတက်မတော်ကာကွယ်ရေးဦးစီးချုပ်ပို့ချုပ်မှုကြီးမင်းအွန်လိုင်းအပါအဝင်တခြားလူမျိုးရေးနဲ့ဘာသာရေးအစိုးရအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေအကောင့်တွေကိုလည်းပိတ်ပင်ခဲ့ပြီးဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံကအနေနဲ့ရှိတဲ့လက်နက်ကိုင်အဖွဲ့အစည်း၄ဘွယ်ရဲ့အကောင့်တွေကိုပိတ်ပင်မဲ့အကြောင်း Facebook ကယခုနှစ်စောပိုင်းမှာကြေညာထားပြီးဖြစ်ပါတယ်ခင်ဗျာ။
American ကပြည်ပမှစီးရီးယားနှင့်အရှိကြဆုံးဂျောင်းဝင်ပတ်သက်မှုကိုအဆုံးသတ်နိုင်မယ်။တာလီဘန်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုပြန်လည်စတင်လိုက်ပါတယ်။အာဖဂန်နဲ့တာလီဘန်တွေအကြားမှာ American ကငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်လာတာတစ်နှစ်နီးပါးရှိနေပြီဖြစ်ပြီးတော့အခု6ချိန်မြောက်ဖြစ်ကာတာနိုင်ငံမြို့တော်ဒိုဟာမှာကြာတာပြီးနေ့ကဆွေးနွေးခဲ့တာပါ။အာဖဂန်မြောက်ပိုင်းမှာအမေရိကန်တပ်သားနှစ်ဦးအသက်ခံရတာကြောင့်တာလီဘန်စစ်သည်ကြွတွေနဲ့အငင်းပွားမှုတွေဖြစ်ပြီးနောက်တနေ့မှာပဲဆွေးနွေးပွဲတွေကိုပြန်ဆခဲ့တာလည်းဖြစ်ပါတယ်။အာဖဂန်မှာဒီနေ့အတွင်းအမေရိကန်တပ်သား14ဦးသေဆုံးခဲ့ပြီးဒါဟာဆိုရင်2018အတွင်းသေဆုံးခဲ့တဲ့စုစုပေါင်းအရေးထက်တွေအရေးအတွက်ထက်ပို့ပြီးတော့များပါတယ်။အာဖဂန်မှာငြိမ်းချမ်းရေးပေါ်ဆောင်ရေးအတွက်အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဇယ်မီခါလီဇက်ကဦးဆောင်ပြီးတော့တာလီဘန်တွေဘက်ကိုရှာမိုဟာမက်အဘတ်စ်စတန်နစ်ဇာကဦးဆောင်တယ်လို့တာလီဘန်ပြောခွင့်ရကပြောပါတယ်။ဒီဆွေးနွေးပွဲတွေကိုအာဖဂန်မှာရှိတဲ့အမေရိကန်နဲ့နီတိုးတပ်ဖွဲ့တွေကိုဦးဆောင်သူညွန်ပေါင်းတပ်ဖွဲ့အကြီးအကဲစကော့မီလာလည်းတက်ရောက်ခဲ့တယ်လို့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကပြောပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်သူခါလီဇက်ဟာအခုဒိုဟာမြို့ကဆွေးနွေးပွဲတွေပြီးရင်အာဖဂန်နိုင်ငံမြို့တော်ကဘူးမှာအာဖဂန်ခေါင်းဆောင်တွေနဲ့တွေ့ရောက်တွေ့ဆုံမှာဖြစ်ပါတယ်။
နိုင်ငံရဲ့ချားကိုကူညီထောက်ပံ့ဖို့အတွက်သုံးဆမဲ့ရန်ပုံငွေအမေရိကန်ဒေါ်လာ4ဘီလီယံကိစ္စနဲ့ပတ်သက်ပြီးကွန်ဂရက်ဆင်အငင်းပွားနေတဲ့ကိစ္စပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာတာပရိနေကအရှော့ပေးလိုက်ပြီးဖြစ်ပါတယ်။ဒီရန်ပုံငွေသုံးဆခွင့်ကိုသူကခွင့်ပြုလိုက်ပါပြီ။ဒီလိုအကူအညီပေးတဲ့ငွေကြေးဟာမလိုအပ်ပဲအလဟတ်သက်ဖြစ်တယ်ဆိုပြီးထောက်ပံ့ငွေပမာဏကိုဖြတ်တောက်ဖို့သမ္မတထရမ့်ကစဉ်းစားနေကြတာပါ။ဒီနိုင်ငံရဲ့ချားထောက်ပံ့ငွေတွေဟာဖြုန်းတိတာတာဖြစ်ပြီးအမေရိကန်နိုင်ငံရဲ့ငွေကိုချင့်ချိန်သုံးဆဖို့လိုရဲဆိုတာသမ္မတကရှင်းရှင်းလင်းလင်းပြောထားပြီးဖြစ်တယ်လို့လည်းအင်ပီရိုအရာရှိတွေကအရင်ကပြောခဲ့ပါဗျာ။ဒါပေမဲ့ Congress ကအတည်ပြုထားပြီးသားဖြစ်တဲ့ဒီရန်ပုံငွေပမာဏကိုဖြတ်တောက်ဖို့ကြိုးစားလာတာကို Republican နဲ့ Democrat Party နှစ်ခုစလုံးကဥပဒေပြုအမတ်တွေကကန့်ကွက်ဖို့ထင်ရှားလာတဲ့အခါမှာတော့အင်ပီရိုကလက်လျှော့ခဲ့ပါဗျာ။သမ္မတ Trump က American Dollar 1.8 trillion ရှိတဲ့နှစ်နှစ်စာဘတ်ဂျက်ကိုလက်မှတ်ရေးထိုးပြီးမှသူ့ရဲ့လက်ထောက်တွေကနိုင်ငံရဲ့ချားအကူအညီကိုဖြတ်တောက်ဖို့ကြိုးစားခဲ့တာပါ။ Democrat တွေကြီးစိုးတာတဲ့ Outlet ရဲ့ဥက္ကဋ္ဌ Nancy Pelosi ကဒီထောက်ပံ့ငွေကြေးကိုကန့်သတ်ထိန်းချုပ်မယ်ဆိုရင်နှစ်ရှိဘတ်ဂျက်ကိစ္စသဘောတူညီတုန်းကရရှိခဲ့တဲ့နှစ်ဖက်စည်ရင်းကောင်းတွေကိုပြည့်ရင်းသွားစီမှာဖြစ်တယ်လို့လည်းပြောပါရယ် Republican နှစ်ဦးဖြစ်တဲ့အထက်လွှတ်တော်မှ Lindsey Graham နဲ့အောက်လွှတ်တော်မှ Hal Rogers တို့ကလည်းနိုင်ငံရဲ့ချားအကူအညီကိုဖျက်တောက်တာဟာအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ American လုံခြုံရေးကိုတိတိတသားထိခိုက်စေမှာဖြစ်တယ်လို့ Congress နဲ့ Imperial အကြအနာဂတ်ဆက်ဆက်ဆွေးနွေးပွဲတွေအပေါ်မှာလည်းရှုပ်ထွေးခက်ခဲစေနိုင်တယ်လို့ပြောပါရယ်ခင်ဗျာ
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA American တန်ကတောက်ကြမနက်ပိုင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပြီးခဲ့တဲ့နှစ်ကတရုတ်နိုင်ငံကဖမ်းဆီးထိန်းသိမ်းထားတဲ့ကနေဒါနိုင်ငံသားနှစ်ယောက်လွတ်မြောက်ရေးကိုအမေရိကန်အနေနဲ့ဆောင်ရွက်နေပါတယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးမိုက်ပွန်ပီယိုကမနေ့ကအိုတာဝါခရီးစဉ်တွင်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုးကိုပြောလိုက်ပါတယ်တရုတ်နည်းပညာကုမ္ပဏီကြီးဟွာဝေးရဲ့ဘဏ္ဍာရေးအကြီးအကဲမန်းငွန်ဂျိုးကိုကနေဒါမှာဖမ်းဆီးခဲ့တဲ့ကိစ္စနဲ့ဆက်ဆက်ပြီးတော့ကနေဒါနိုင်ငံသားတန်တမန်ဟောင်းမိုက်ကယ်ကော့ဗရစ်နဲ့စီးပွားရေးလုပ်ငန်းရှင်မိုက်ကယ်စပါဗာတို့ကိုတရှိုးလုတ်တယ်ဆိုပြီးတော့တရုတ်က2018ဒီဇင်ဘာလတုန်းကဖမ်းဆီးထိန်းသိမ်းထားတာပါပြီးခဲ့တဲ့လအတွင်းကတရုတ်သမ္မတရှီချင်းပင်းနဲ့တွေ့ဆုံပွဲတစ်ခုမှာသမ္မတထရမ့်ကသမ္မတရှီကိုဒီကိစ္စကိုပြန်လည်ထုတ်ဖော်ပြောခဲ့ပါတယ်သူတို့နှစ်ဦးဟာမှားယွင်းဖမ်းဆီးခံရတာဖြစ်ပြီးတော့သူတို့လွတ်မြောက်ရေးအတွက်အမေရိကန်အနေနဲ့တဆိုင်မမတ်လှုပ်ဆောင်နေကြောင်းဝန်ကြီးပွန်ပီယိုကပြောပါရယ်အမေရိကန်ရဲ့ကြိုးပမ်းလှုပ်ဆောင်နေတာတွေကိုအတိအမှန်ပြုကြောင်းနဲ့ရှေ့ဆက်ဘယ်လိုလုပ်ကြမလဲဆိုတာကိုဆွေးနွေးသွားမယ်လို့လည်းဝန်ကြီးပွန်ပီယိုနဲ့မတွေ့ဆုံခင်ကဝန်ကြီးချုပ်ထရူဒိုးကပြောထားပါရယ်အမေရိကန်ကအီရန်ပေါ်ချက်မှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖောက်ဖျက်ကြောင်းအမေရိကန်ရဲ့ဆွတ်ဆွဲချက်ကြောင့်ပြီးခဲ့တဲ့ဒီဇင်ဘာလရုံးကမန်းဝန်ဂျိုးကိုကနေဒါနိုင်ငံဗန်ကူဗာမြို့မှာဖမ်းဆီးထိန်သိမ်းခဲ့တာဖြစ်ပါရယ်
ဗြိတိန်ဝန်ကြီးချုပ်ဘော်ဒစ်ဂျွန်ဆင်ကဗြိတိန်နိုင်ငံအနေနဲ့ Brexit သဘောတူညီချက်ရရှိဖို့လိုလားတယ်လို့ဥရောပခေါင်းဆောင်တွေကိုပြောပါရယ် ပြင်သစ်သမ္မတအမန်နျူရယ်မက်ခရွန်နဲ့ပါရီမြို့မှာတွေ့ဆုံစဉ်ကျွန်တော်အနေနဲ့သဘောတူညီချက်လိုချင်တဲ့ဆိုတာကိုရှင်းရှင်းလင်းလင်းသိစေချင်ပါတယ်လို့ပြောခဲ့တာပါ။ပြင်သစ်သမ္မတမက်ခရွန်ကတော့ဒီလိုသဘောတူညီဘယ်လိုသဘောတူညီချက်ပဲဖြစ်ဖြစ်ဗြိတိန်ပါလီမန်အရင်ကပြချထားခဲ့တဲ့သဘောတူညီချက်နဲ့တော့တိတ်ကွဲပြားလို့မဖြစ်ဘူးလို့ကြာတာပရိနေကသတိပေးခဲ့ပြီးဗြိတိန်အစိုးရနဲ့ဥရောပသမဂ္ဂတို့အကြားဆေးဆက်ညှိနှိုင်းပြီးသားဖြစ်တဲ့အချက်တွေကိုကျွန်တော်တို့လေးစားဖို့လိုတယ်လို့လည်းပြောပါတယ်။ဂျမနီဝန်ကြီးချုပ်အန်ဂီလာမာကယ်နဲ့တွေ့ဆုံပြီးမှဘရစ်စစ်သဘောတူညီချက်ကိုအောက်တိုဘာ31မတိုင်ခင်ရရှိဖို့ရည်အတော်လေးအားတက်မိတယ်လို့လည်းဘုန်းကြီးချုပ်ဂျွန်ဆင်ကပြည်သစ်သမ္မတမိုက်ခရွန်ကိုပြောပါတယ်။ဂျွန်ဆင်ကအောက်တိုဘာ31ရက်နေ့ရောက်ရင်ဘရစ်စစ်သဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေဗြိတိန်နိုင်ငံဥရောပသမဂ္ဂကနှုတ်ထွက်မှဖြစ်ကြောင်းပြောထားခဲ့သူဖြစ်ပါတယ်။ဘယ်လိုအခြေအနေပဲဖြစ်ဖြစ်အိုင်ယာလန်နိုင်ငံနဲ့ဗြိတိန်နိုင်ငံရဲ့အစိတ်အပိုင်းဖြစ်တဲ့မြောက်ပိုင်းအိုင်ယာလန်ကြားနယ်စပ်ကိုတော့တင်းတင်းကြပ်ကြပ်ထိန်းချုပ်မယ်လို့လည်းဂျွန်ဆင်ကပြောပါတယ်။အခုအဲ့ဒီနယ်မြေတွေမှာနေထိုင်သူတွေလူမှုကြီးကြပ်ရေးဂိတ်တွေဖြတ်သားမှုမလိုအပ်ပဲနေဆက်ဖြတ်ကျော်သွားလာဖို့ကိစ္စနဲ့နှစ်ဖက်ဒေသနယ်ကြားကုန်သွယ်ရေးကိစ္စတွေဟာသဘောတူညီချက်ရရှိဖို့အကြီးမားဆုံးအဟန့်တာဖြစ်လို့နေပါတယ်ခင်ဗျာ
ဂျပန်နဲ့တောင်ကိုရီးယားအကြားမှာငင်းပွားမှုတွေအချိန်မြင့်လာနေတဲ့အချိန်မှာစစ်ပက်ဆိုင်ရာထောက်လန်းရေးသတင်းတွေဖလှယ်နေတဲ့အစီအစဉ်ကိုပယ်ဖျက်ဖို့အတွက်တောင်ကိုရီးယားကဆုံးဖြတ်လိုက်ပါတယ်။ဒါဟာအမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားသုံးနိုင်ငံကြားလူညုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ဖို့သဘောတူညီချက်ကနေခွဲထွက်လိုက်တာလည်းဖြစ်ပါတယ်။အရေးကြီးတဲ့စစ်ပက်ဆိုင်ရာသတင်းချက်လက်တွေအပြန်အလှန်ဖလှယ်ဖို့ရည်ရွယ်ထားတဲ့သဘောတူညီချက်ဟာနိုင်ငံတော်အကျိုးစီးပွားအတွက်အထောက်အကူမဖြစ်တော့တဲ့အတွက်ရပ်ဆိုင်းတော့မယ့်အကြောင်းကိုမနေ့ကြားတာပြီးနေကတောင်ကိုရီးယားသမ္မတအင်တို့ကကြေညာချက်ထုတ်ပြန်တာပါသဘောတူညီချက်တက်တန်းတူရမယ်စနေနေ့မတိုင်ခင်တောင်ကိုရီးယားကသူ့ရဲ့ဆုံးဖြတ်ချက်ကိုဂျပန်နိုင်ငံကိုအတည်ပြုသွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်စစ်အတွင်းကိုရီးယားကျွန်းဆွယ်ကိုသိမ်းပိုက်ခဲ့ချိန်မှာဂျပန်နိုင်ငံကအာဓမအလုတ်ခိုင်းစေခဲ့ပြီးတဲ့တမိုင်းချောင်းကိုအခြေခံပြီးဂျပန်နဲ့တောင်ကိုရီးယားအကြားအငင်းပွားမှုတွေပေါ်ပေါက်နေတဲ့အချိန်မှာတောင်ကိုရီးယားကအခုလိုဆုံးဖြတ်လိုက်တာဟာနှစ်နိုင်ငံအကြားတင်းမာမှုတွေကိုပိုတိုးလာစေနိုင်ပါတယ်တောင်ကိုရီးယားရဲ့ဆုံးဖြတ်ချက်ကြောင့်အမေရိကန်ရဲ့အာရှဒေသကအဓိကမဟာမိတ်နှစ်နိုင်ငံကြားမြောက်ကိုရီးယားနဲ့တရုတ်နိုင်ငံရေးအပါအဝင်ဒေသရင်းကိစ္စတွေမှာလုံခြုံရေးအရပူးပေါင်းဆောင်ရွက်မှုတွေမှာအပြောင်းအလဲတွေလည်းဖြစ်လာနိုင်ပါလေ
ဘရာဇီးနိုင်ငံမှာဒီနှစ်အတွက်တော်မီလောင်မှုအကျဉ်းရဲ့စံချိန်တွေမြင့်မားခဲ့တယ်လို့ဘရာဇီးနိုင်ငံရဲ့အကတမြို့သားအကတလေးလာရေးသူတနာအဖွဲ့ ANIS ကသတင်းထုတ်ပြန်ခဲ့အပြီးမှာဘရာဇီးသမ္မတဂျာယဲဘောဆာနာရိုကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေ NGO အဖွဲ့အစည်းတွေကတော်မီရှုသူတွေဖြစ်တယ်လို့ဆွဆွဲလိုက်ပါတယ်ဘရာဇီးသမ္မတကဗိုလ်တော်ဦးနေမနဲ့မှာသူ့ရဲ့ Facebook ကနေ direct ထုတ်လွှင့်ပြောကြားပြီးအခုလိုဆွဆွဲလိုက်တာဖြစ်ပါတယ်ခင်ဗျာ
အခုက23ရက်တကြနေ့မနေ့ကင်းထိတ်တိုက်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသစင်အောင်နဲ့ကိုရမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေစက်တိုက်ထုတ်လွှင့်ပေးသွားပါမယ်။မြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာအထူးသဖြင့်ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကလိမ်ပိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တာကိုတွေ့ရှိရကြောင်းကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ FFM ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။အခုက22ရက်နေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာအစီရင်ခံစာထုတ်ပြန်ပွဲအတွင်း FFN အဖွဲ့ဝင်ကုမာရာစွာမိကအခုလိုပြောကြားသွားတာပါ။အပြည့်စုံကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်
။မြန်မာစစ်တပ်ဟာလူနည်းစုတိုင်းရင်းသားတွေကိုချင်းချောက်အပြစ်ပေးတာ၊လိမ်မိုင်းဆန်ရအကြမ်းဖက်ဆော်ကားတာနဲ့ကြားမမခွဲကြဘဲကျူးလွန်တဲ့အကြမ်းဖက်မှုအလုံးကိုရပ်တန့်ဖို့လိုပြီးလို့တရားလွတ်လပ်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ FFM ရဲ့အစီရင်ခံစာအစမှတောင်းဆိုလိုက်တာပါ။မြန်မာစစ်တပ်ဟာရက်စက်တဲ့နှီးပြူဟာတွေကိုကချင်နဲ့ရှမ်းပြည်နယ်တွေမှာဆက်လက်အသုံးပြုနေဆဲဖြစ်ပြီး2019ရခိုင်ပြည်နယ်ကနေမြေရှင်းလင်းရေးဖြစ်စဉ်အတွင်းစစ်တပ်ရဲ့အကြမ်းဖက်မှုတွေဟာပြင်းထန်လွန်ပြီးဒီလိုလှုပ်ဆောင်ချက်တွေကရိုဟင်ဂျာတွေကိုမျိုးဖြုတ်လိုတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တယ်ဆိုတာပြသနေရရောက်ကြောင်း FFM အစီရင်ခံစာမှာစွပ်စွဲထောက်ပြထားပါတယ်ပြီးခဲ့တဲ့နှစ်နှစ်အတွင်းဖြစ်ခဲ့တဲ့စိတ်ပြက်ပွေရာဆိုးရတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအဓိကကျူးလွန်ခဲ့တာကမြန်မာတပ်မတော်သားဖြစ်တယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဝင်မစ်ရာဒီကာကူမာရာစွာမိကဂျာတာပရိနီကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့အစီရင်ခံစာရှင်းလင်းပွဲမှာပြောသွားပါတယ
် Our basic argument has been and it has formed over the last 2 years is that the human rights violations we have asked
tomorrow ku thau pya ni de a che kan a chang chat twi ha lu ngae de ni ni twi myama nang ngae ma phit paw kae de lu khu yi chho phaw mu de phit pi di phi ya a twa a dik ga taw win shi da ga raw myama tat ma raw be phit par de a di phi ya twi ha a yat ta so ya da ma mho a yat ta a phwet si ri ga ju lun da myo mho be myama sit tat ga ju lun kae da wo twi ya ba de sit tat ha wan ne sait pyet phwe ya ni byu ha ri tong kae pi de da kan pi du lu lu ko chain chaw a pit pe da lo phu long chong yi tat phwet win twi ko khwin pyu kae da ko jama ru le လာတွေ့ရှိရပါတယ
်။ဒါအပြင်ကချင်ရှမ်းနယ်ရခိုင်ပြည်နယ်တွေကလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေဟာလူမျိုးလုံးဖယ်ရှားမှုကျူးလွန်ရာရောက်တယ်လို့တောင်ပြောနိုင်ကြောင်းကုမာရာဆွန်မီကထောက်ပြပါတယ
်။ Now one of the tools of that intimidation is sexual violence. It happens even in Kachin or it happens in Shan.
ချင်းစောင်းတဲ့နေရာမှာအသုံးပြုတဲ့လက်နက်တစ်ခုကလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုဟာကချင်ရှမ်းနယ်ရခိုင်ပြည်နယ်ဒေသတချို့မှာဖြစ်ပွားနေတာပါ။ဒါကြောင့်မို့ကျမတို့အစီအခံစာမှာထောက်ပြထားတာကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ရက်စက်တဲ့အကြမ်းဖက်မှုအတိုင်းအတာဟာကြီးမားလွန်းတဲ့အတွက်လူမျိုးတုံးဖယ်ရှားမှုအဖြစ်ကျူးလွန်ရာရောက်တယ်လို့တောင်ပြောလို့ရပါတယ်။ဒီအစီအခံစာဟာပြီးခဲ့တဲ့နှစ်အစီအခံစာမှာဖော်ပြခဲ့တဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအပြင်နောက်ထပ်အလားတူအချက်လက်အစ်စ်တွေလည်းဖော်ပြထားပါတယ်။ကျမတို့အစီအခံစာအတွက်လေ့လာတဲ့အထက်မှာလိမ်ပိုင်းဆိုင်ရာကြုံပြုမှုနောက်တစ်ခါလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်ပြီးလူတွေတိတ်မတိကြတဲ့အမျိုးသားတွေနဲ့ယောက်ျားလေးတွေလိမ်ဆက်ဆံခံရတဲ့ကိစ္စတိုင်းနာလက်နက်ကိုင်အုပ်စုတွေကျူးလွန်တဲ့လိမ်ပိုင်းဆိုင်ရာခွဲခြားဆက်ဆံမှုအကြမ်းဖက်မှုတွေကိုလည်းလေ့လာခဲ့ပါတယ်။ဒါ့အပြင်လိမ်အကြမ်းဖက်ခံရမှုဖြစ်လာရတဲ့အကြောင်းရင်းတွေနဲ့အတူလိမ်အကြမ်းဖက်မှုနဲ့ကြားမှခွဲခြားဆက်ဆံနေပုံတွေကိုပါကျမတို့လေ့လာခဲ့ပါတယ်
။မနှစ်တုန်းကစာမျက်နှာ400ကျော်ရှိတဲ့ FFM အဖွဲ့ရဲ့အစီရင်ခံစာဟာရိုဟင်ဂျာအများစုနဲ့ကချင်ရှမ်းဒေသကအကြမ်းဖက်ခံရသူ800ကျော်ကိုမေးမြန်းပြုစုခဲ့တဲ့အစီရင်ခံစာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံခြင်းမရှိသလို FFM အဖွဲ့ကလည်းမြန်မာပြည်တွင်းဝင်ရောက်လေ့လာခွင့်ပိတ်ပင်ထားတာပါ။တစ်ဖက်မှာလည်းမြန်မာနိုင်ငံမှာပြဌာန်းကျင့်သုံးနေတဲ့ဥပဒေတချို့ဟာအကြမ်းဖက်မှုကိုပုံမအားပေးသလိုဖြစ်နေကြောင်းလည်းကုမာရာဆွမ်မီကပြောပါတယ်။သူတို့လေ့လာချက်အရငြင်းငြမ်းနေတဲ့ကာလတွေမှာတော့မြန်မာလူအဖွဲ့အစည်းမှကျင့်သုံးနေတဲ့ဥပဒေတွေဟာစစ်ကြည့်တဲ့ဒေသကအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေပိုဆိုးအောင်အားပေးရရောက်တယ်လို့လည်းထောက်ပြပါဗျ။ဒါ့အပြင်ရိုဟင်ဂျာတွေအပေါ်ခွဲခြားဆက်ဆံမှုဟာအသားအရောင်ခွဲခြားဆက်ဆံတဲ့အခြေအနေမျိုးတောင်ဖြစ်နေကြောင်းလည်းပြောပါဗျ။ FFM အဖွဲ့ဟာသူတို့လေ့လာတွေ့ရှိချက်အပြီးသတ်အစီရင်ခံစာကို6လစက်တင်ဘာလကြာရင်ကုလသမဂ္ဂလူအခွင့်အရေးကောင်စီမှတင်သွင်းသွားမှာဖြစ်ပါတယ်။ကုလသမဂ္ဂ FFM အဖွဲ့ရဲ့ဒီအစီရင်ခံစာဟာနိုင်ငံရေးအရဖိအားပေးဖို့ချိန်ကြိုက်ထုတ်ပြန်ခြင်းမျိုးသာဖြစ်ပြီးမြန်မာအစိုးရကပြဿနာတွေပြည်လည်အောင်ကြိုးပမ်းချက်တွေကိုအထောက်အကူဖြစ်စေမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်ဒူဆွမ်းကတုတ်ပြန်ပြောဆိုလိုက်ပါတယ
်။ဒီလိုနည်းနဲ့ကတော့ကျွန်တော်တို့အဖြေမရနိုင်ဘူးပေါ့ဗျာ။အဖြေဆိုတာကတော့ဟိုကောင်းအောင်ကျွန်တော်လုပ်နေတဲ့ဟာတွေကျွန်တော်ရင်မှန်းချက်နဲ့ဒီကိစ္စတွေဒီလိုအကြမ်းဖက်မှုတွေမတရားလုပ်တဲ့ဟာတွေမရှိအောင်ကျွန်တော်တို့ကချုပ်တင်ကာကွယ်မှုတွေဘယ်လိုလုပ်ရမလဲ။ဒါတွေကိုရှိတဲ့လူလည်းကျွန်တော်အရေးယူဆောင်မှုဖြစ်အောင်ဘယ်လိုလုပ်မလဲဆိုတော့ကျွန်တော်တို့ရဲ့ကောင်းမွန်တဲ့စူးစမ်းမှုလုပ်ငန်းဒီပေါ့နော်အစီအစဉ်တွေကတော့ဒီလိုပုံစံနဲ့တော့ကျွန်တော်တို့ဘာမှအကောင့်ကျိုးရရမှာမဟုတ်ဘူးကျွန်တော်အဲ့လိုပဲပြောချင်ပါတယ်နော်ဒါဖိအားပေးတဲ့ဟာကနိုင်ငံရေးအဓိကတော့နိုင်ငံရေးဖိအားပေးတဲ့ဟာအဓိကပါပဲဘာဖြစ်လို့လဲဆိုတော့အခုဆိုရင်နော်ပြန်လည်လက်ခံရေးကိစ္စကျွန်တော်လုပ်နေတဲ့အချိန်နဲ့ချိန်ကြိုက်ပြီးတော့ဒီဟာတွေလုပ်တယ
်မြန်မာအစိုးရကတော့ FFM စတင်ဖွဲ့စည်းခဲ့စဉ်ကလေးကလက်မခံတယ်လို့အဲ့ဒီအဖွဲ့ဟာလုံပိုင်ခွင့်တဲ့ပိုကျော်လွန်လှုပ်ဆောင်တဲ့အဖွဲ့ဖြစ်တယ်လို့သတ်မှတ်ထားတာကြောင့်မြန်မာဘက်ကအတိအမှတ်မပြုကြောင်းရခိုင်ပြည်ထနာပြည်လည်ရေးမှာလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဖွဲ့ထားသလိုအခြားနည်းလမ်းတွေနဲ့လှုပ်ဆောင်နေကြောင်းတမ္မာကြီးဦးဟောက်တို့ဆန်းက VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်အခုဆက်ပြီးတော့ရိုဟင်ဂျာနေရပြန်ရေးအစီအစဉ်အထမမြောက်ပြန်သေးတဲ့အကြောင်းပြောပြပေးပါဦးမယ်ရှင်မနေ့ကအင်ဒီဂျင်ဘင်္ဂလားဒေ့ရှ်ဘက်ကိုတင်ဆောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးဒုတိယအကြိမ်ကြိုခံခဲ့ပေမဲ့တယောက်မှပြန်မလာခဲ့ပါဘူးနှစ်နိုင်ငံစီစစ်အတည်ပြုထားတဲ့အယောက်3000ကျော်ကိုပြန်ပို့ဖို့ပြင်ဆင်ထားခဲ့ပေမဲ့အခုလိုရိုဟင်ဂျာတွေကပြန်ပို့ငင်းခဲ့တာကိုစိတ်မကောင်းဖြစ်ရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen ကပြောပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေဟာပွင့်လင်းမှုမရှိဘူးဆိုပြီးမြန်မာအစိုးရကိုသူကအပြစ်တင်ခဲ့တယ်လို့ပဲရိုဟင်ဂျာခေါင်းဆောင်တွေနဲ့ဘင်္ဂလားဒေ့ရှ်ဘက်ကသတင်းတောက်တချို့ကိုမြန်မာရခိုင်ပြည်နယ်ဘက်ကအခြေအနေကိုကိုယ်တိုင်ကြည့်ရှုနိုင်ဖို့လဲထပ်မံကမ်းလှမ်းပြောဆိုခဲ့ပါတယ်အပြည့်စုံကိုတော့ကိုထက်အောင်ခန်းကပြောပြပါမယ်ရှင်
ဒုက္ခသည်တွေဌာနပြန်အစီအစဉ်ကိုဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးရုံးတာဝန်ရှိသူတွေဘင်္ဂါတိအာနာပိုင်နေကိုယ်တိုင်လေဒုက္ခသည်တွေကိုမနေ့ရက်ဒီကွင်းစင်းတည်ဆုံတာတွေလုပ်ခဲ့ပြီးမယ်နေရက်ပြန်လုပ်ငန်းစဉ်ဒီကနေ့စတင်တော့မြန်မာဘက်ကလက်ခံရေးစခန်းကိုတရားမှရောက်မလာခဲ့ပါဘူးဘင်္ဂါတိဒုက္ခသည်စခန်းဒီမှာတော့အရင်အဟောင်းရအစ်စ်ပါဆိုရင်စုစုပေါင်းဒုက္ခတွေတက်တန ဒီကနေ့တနေ့လုံးစောင့်ဆိုင်နေပြီမဲ့ဒုက္ခတဲ့တူးတယောက်မှစကန်ကိုရောက်မလာသေးဘူးလို့အဲ့ဒီစကန်ကိုကြိုဆိုဖို့စောင့်နေတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးတာဝန်ရှိသူဦးကဗီဒီယိုကိုပြောပါတယ်။
မဟုတ်ခေါ်ပါကျွန်တော်ထိုင်နေဦးထင်ဘာမှမလာဘူးဒါဆိုနှစ်သက်သုံးနှစ်လောက်မလာတော့ပြန်ပါဘူးမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားဒုက္ခသည်တွေနေရပြန်ရေးသဘောတူညီရရခဲ့ပြီးတဲ့နောက်2018နိုဝင်ဘာလတုန်းကပထမကျင်းဂျိုးဘန်တို့ကလည်းမောင်းမမြင်ဖြစ်ခဲ့ရပါတယ်ဒုက္ခသည်တွေဘက်ကတော့သူတို့ကိုနိုင်ငံသားခွင့်ရပေးဖို့နဲ့သူတို့မူရင်းနေရာမှာပြန်လည်အခြေချခွင့်ပေးဖို့
ဘေးကင်းလုံခြုံရေးနေထိုင်မှုစတာတွေရေးရရမရှိရကြောင်းမပြန့်နိုင်ဘူးလို့ပြောနေပါတယ်။ဒါကြောင့်လဲဒီတစ်ခေါက်နေရပြန်ရေးအစီအစဉ်တွေမစခင်မှာမြန်မာနိုင်ငံသားဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူဦးဆောင်နဲ့မြန်မာအစိုးရတာဝန်ရှိသူတွေကိုယ်တိုင်ရိုင်းညာဒုက္ခသည်တွေနဲ့တွေ့ဆုံပြီးနိုင်ငံသားဖြစ်ခွင့်ရမယ့်အစီအစဉ်နဲ့နေရာချထားရေးအစီအစဉ်တွေကိုတွားရောက်ရှင်းပြခဲ့ပါတယ်။န မဲ့ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးယုံကတော့ဒုက္ခသည်တွေနေရပြင်အစီအစဉ်မှာဒုက္ခသည်နဲ့စိတ်ဆန္ဒသဘောတိုင်းဖြစ်ဖို့လိုပြီးဒီအတွက်အစိုးရအနေနဲ့ဒုက္ခသည်တွေနဲ့ထိစပ်ပြီးယုံကြည်မှုတည်ဆောက်ရေးလုပ်ဖို့အရေးကြီးတယ်လို့ထုတ်ပြန်ထားပါတယ်ဒုက္ခသည်တွေနေရပြင်ရာလူကုန်နေကရှိရှိနဲ့ဘေးကင်းလုံခြုံစွာပြန်နိုင်ဖို့လိုမယ်လို့မနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီတကားပိတ်ဆွေးနွေးပွဲမှာဆွေးနွေးခဲ့ကြပါတယ်ဒုက္ခသည်တွေနေရပြင်အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတာဝန်ယူဆောင်ရွက်နေတဲ့ UNHCR တာဝန်ရှိသူတို့ကတော့အခုချိန်ထိမြန်မာနိုင်ငံကိုပြန်လို့တဲ့ရိုဟင်ဂျာဒုက္ခသည်တွေမရှိဘူးလို့ပြောပါတယ်မြန်မာဘက်ကစီစစ်ပြီးပြန်ပို့ထားတဲ့ဒုက္ခသည်အစီအတိုင်းအဲ့ဒီဒုက္ခသည်တွေကိုသူတို့ကိုယ်တိုင်တွေ့ဆုံမေးမြန်းတာတွေလုပ်ပြီးသူတို့ရဲ့ဆန္ဒကိုပါမေးမြန်းနေတာဖြစ်တယ်လို့ဆိုပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်အစီအစဉ်အောင်မြင်ဖို့ဆိုရင်တော့ဂျာကနေအဖွဲ့တစ်ခုကလုတ်ကင်ပေးမှသာအဆင်ပြေနိုင်မယ်လို့မြမအရေးလေးလာသူဒေါက်တာခင်ဇဝင်းကသုံးသပ်ပါတယ
်ဟိုတောင်းဆိုချက်တွေရှိတယ်လေဥပမာလေးပြောရရင်ဒီဘက်ကလည်းဒီဘက်ကသိနိုင်မှာမဟုတ်ဘူးဆိုတော့ဒီဂျာအားကြီးကိစ္စကိုသိရမှာပဲတခုကတော့သူအမကံကျက်တခုကိုပေးရလိမ့်မယ်ဆိုပြောတာကလေအဲ့ဒါပြောရဲခုကမကောက်ရာကြီးအာမကိုပါဘူးဂျာဝမဲ့အဖွဲ့ကြီးတခုပေါ့သက်ပါတီပေါ့ဗျာနော်တတိယအဖွဲ့ကြီးတခုနေတယ်ကအဲ့ဒီမှာရပ်တည်ပြီးတော့အမကလည်းဒီခုပြေဖို့လိုလိမ့်မယ်
ရခိုင်မြောင်ပိုင်းမှာ2012ကနေ2012အတွင်းအချမ်းပတ်ပဋိပက္ခတွေကြောင့်တင်ကနန်ရှိရဲ့ရင်ဂျာဒုက္ခသည်တွေအိမ်နီးချင်းပင်လယ်နိုင်ငံကိုထွက်ပြေးသွားခဲ့ကြတာပါ2019ဖြစ်စဉ်မှာ ARSA ASA Ranger အစွန်းရောက်အဖွဲ့တွေကြောင့်ဒေတာတွင်းပြည်ပကကြီးထွားခဲ့တယ်လို့မြန်မာအစိုးရကအပြစ်တင်ပေမဲ့နိုင်ငံကကတော့အစိုးရစစ်တပ်ရဲ့နည်းမြေရှင်းလင်းရေးကြောင့်ဒုက္ခသည်ထွက်ပြေးကြရတာလို့ယူဆပါတယ်။ဒါအပြင်အဲ့ဒီဖြစ်စဉ်တွေမှာတာဝန်ရှိတဲ့အာဏာပိုင်တွေကိုရေးယူဖို့တိုက်တွန်းနေတယ်လို့အမေရိကန်ပြည်ထောင်စုကဒီဖြစ်ရဲ့အတွက်မြန်မာစစ်ဘက်ခေါင်းဆောင်တွေကိုအရေးယူတန်ခတ်မှုတွေလုပ်ထားပါတယ်။မြန်မာအစိုးရဘက်ကတော့ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေလို့ပဲတုံ့နှုံပြီးဒုက္ခသည်တွေနဲ့နိုင်ငံတကာကတုံ့နှုံတဲ့ရင်းညာဆိုတဲ့အတုံးနှုံကိုလက်မခံပါဘူး။ဒါပေမဲ့လည်းဒီဒုက္ခသည်တွေကိုစီစီပြီးပြန်လည်လက်ခံသွားမယ်လို့တော့နိုင်ငံတကာကကြေညာပေးထားပါတယ
်။ဆရာရှင်များရှင်မကြသေးခင်ကစလို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေတကြော့ပြန်ရှင်းထွားလာရတာဟာရင်းရဲရင်ဆွေးနွေးမှုတွေတစ်ဆုပ်နေတဲ့နောက်ဆက်တွဲအကျိုးဆက်တစ်ခုအဖြစ်မြင်နေကြပါတယ်။အခုလိုတိုက်ပွဲဖြစ်နေတဲ့အချိန်မှာရင်းရဲရင်လမ်းစာပေါ်လာနိုင်ဖို့ပြည်တွင်းပြည်ပကဩဇာအရှိန်အဝါကြီးမားတဲ့အင်အားစုတွေကချောင်းဝင်ဆစ်ဆက်ဖို့လိုနေပြီလို့လည်းယူဆနေကြတာပါ။ရှေ့မတိုးနိုင်ဖြစ်နေရတဲ့ရင်းရဲရင်ဆွေးနွေးမှုတွေပြန်ဆနိုင်ဖို့ဘာတွေလုပ်ဖို့လိုအပ်နေပါလဲ။ဆွေးနွေးမှုတွေမှာတိုးတက်မှုရဖို့လက်ရှိပုံစံကနေဖောက်ထွက်ဖို့လိုအပ်နေပါပြီလားစီရာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမင်းများလူတို့တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါတယ် ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံပိုင်းနဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီမီးယာတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရရှင
်။ဒီလိုအမေရိကန်တန်ရက်ဒါရိုက်လေလိုင်းစင်တွေကအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။လာမယ့်စနေညဒါရိုက်လေလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဒီမိုကရေစီစနစ်မြန်မာပြည်မှာတကယ်ပဲခိုင်မာလာပြီလားဆိုတာကိုလည်းကြည့်ကြရအောင်ပါ။ဒီမိုကရေစီစနစ်ခိုင်မာအားကောင်းအောင်ကြိုးပမ်းနေတဲ့အရတအစိုးရလက်ထက်မှာငြင်းကြဲရတဲ့ဒီမိုကရေစီရေးလှုပ်ရှားနေသူတွေဥပဒေပုံမှန်မျိုးစုံနဲ့တရားရင်ဆိုင်နေရပါတယ်။တရားစွဲဆိုမှုတွေဟာလွတ်လပ်စွာဆန္ဒဖော်ထုတ်မှုတွေကိုကန့်သတ်တဲ့ဒီမိုကရေစီမဆန်တဲ့လုပ်ရဖြစ်တယ်လို့ဝေဖန်မှုတွေလည်းရှိလာနေပါတယ်။တရားစွဲဆိုထောင်ချခံထားရတဲ့လှုပ်ရှားသူတွေကိုဒီသတင်းပတ်ထဲမှာပဲထပ်ပြီးတော့တရားစွဲတာအပိသက်အမိန့်ချဖို့တွေရှိနေတဲ့အပေါ်အခုလိုဝေဖန်ထောက်ပြနေကြတယ်ဆိုတာကိုတော့မဆုမော်ငါစူးစီးတင်ပြပေးထားပါရဲ့ရှင်။
ပြည်ရင်းစစ်ရစရေးစစ်ဆောင်ဒုက္ခတဲ့ရေဆန္ဒပြတဲ့ငြိမ်းချမ်းရေးတောင်းဆိုတဲ့သူတွေနောက်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုထင်ဟပ်စေတဲ့တကြံတန်ချက်ထိုးသူကျောင်းသူကျောင်းသားတွေနဲ့ကချင်စစ်ရှင်းနှစ်ပြည့်နောက် 7 July နှစ်ပတ်လည်အခမ်းအနားစတဲ့နိုင်ငံရေးငြိမ်းချမ်းရေးလှုပ်ရှားမှုတွေမှာဥဆောင်တဲ့သူတွေကိုတက်မတော်ရဲလုံးကြုံရေးတပ်ဖွဲ့ဝင်တွေနဲ့အာဏာပိုင်တွေဘက်ကဥပဒေပုံမှန်မျိုးစုံနဲ့တရားစွဲဆိုနေတာဖြစ်ပါတယ်။တချို့ကတော့ဒီသတင်းပတ်ထဲမှာပဲတရားထပ်ပြီးတော့စွဲဆိုတာအပိသက်အမိန့်ချဖို့တွေရှိနေပါတယ်။7 July အောင်မွေပွဲနေ့ခန္ဓာတော်ကနှစ်စဉ်ပုံမှန်ခြိတက်နေကြဖြစ်ပေမဲ့ဒီနေ့မှာတော့ကျောင်းသားသမဂ္ဂအဆောက်အဦဟောင်းကိုတွားရောက်အလေးပြုခဲ့ကြတဲ့ကျောင်းသားတွေကိုကမာရွတ်ရဲစခန်းနဲ့လှိုင်ရဲစခန်းတာဝန်ရှိသူတွေကတရားစွဲဆိုခဲ့တာပါ။လာမယ့်ဩဂုတ်လ28ရက်နေ့မှာတော့ကမာရွတ်တရားရုံးကအပိသက်အမိန့်ချမှာဖြစ်တယ်လို့တရားစွဲခံရသူတဦးဖြစ်တဲ့ရန်ကုန်ရှေးပိုင်းတက္ကသိုလ်ကျောင်းသားများသမဂ္ဂဘာကသာနဲ့အိုးရေစာသင်ကျောင်းတာဝန်ငယ်ကိုမင်းသွေးတိကပြောပြပါတယ
်။ကျွန်တော်နောက်ဆုံးအချိန်လေးကတော့အပြန်လန်လဲအားလုံးစစ်ပြီးသွားပြီဆိုတော့တရားသူကြီးကကျွန်တော်လာမယ့်28ရက်နေ့လည်း2နာရီကိုအမိန့်ချမယ်လို့ပြောပါတယ်။အမိန့်ချတာကတော့ဘယ်လိုပုံစံချမလဲတော့မသိဘူး။ဒါပေမဲ့ကျွန်တော်အမှုစရင်ဆိုင်ကလေးကကျွန်တော်ရှိနေမှာပဲကိုဘကိုစောက်လဲဖို့ဆိုတာရဲ့နောက်ပြီးတော့အကယ်၍အမိန့်ချခဲ့လို့ရှိရင်တော့ငွေတန်သုံးဖို့ထောင်တယ်။ထောင်တယ်ကိုပဲယူဖို့ဆိုပြီးတော့ကျွန်တော်ဒီအဲဆုံးမစရာကျွန်တော်လိုက်နာရပါပေါ့လေ။ကျွန်တော်ဒီပုံမှန်19နဲ့နောက်ဒီမြစ်စုစီပုံမှန်တွေရဲ့ဥပဒေကြောင့်ရလဲတရားစွဲတာမမှန်ကန်တယ်လို့ဒီမိုကရေစီစနစ်ကိုတွားနေတဲ့ပြင်မှာဒီဒီမိုကရေစီရဲ့စံချိန်စံညွှန်းမှုတွေအိဗယ်သမချက်တွေကိုစန့်ကျင်နေတဲ့ပုံမှန်တွေလည်းဒီလိုဆိုင်ကစရရကပါနေတဲ့ကိစ္စပါပဲ။
လက်ရှိထောင်ထဲမှာအကျဉ်းချခံထားရတဲ့ဒေါင်းတို့မျိုးဆက်ကကျောင်းသားတွေကိုလည်းနောက်ထပ်ထပ်ပြီးအမှုထက်တိုးတရားစွဲဆိုမှုတွေရှိပါတယ်။ဒီလိုအခြေအနေကတော့အရက်သားဆွေရလက်ထက်တိုင်းပြည်မှာနိုင်ငံသားအခွင့်အရေးနဲ့အညီလွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုခွင့်တွေထိပါခံလာရတဲ့အနေအထားဖြစ်နေတယ်လို့ကချင်စစ်ရှင်းနှစ်ပြည့်တဲ့အချိန်ပြည်တွင်းစစ်ရဖို့နဲ့စစ်ဆောင်ပြည်သူတွေရဲ့အရေးငြင်းငြင်းစွာတရားဖော်တင်ဆက်ခဲ့တဲ့အပေါ်တရားစွဲဆိုခံထားရသူဖြစ်တဲ့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူမဆိုင်နုပန်ကလည်းအခုလိုသုံးသပ်ပါတယ
်။စစ်ဆောင်ရေးနဲ့ကြပဲကျွန်တော်တက်တယ်ကိုစစ်စီနောက်ဆုံးပြီးသွားပြီပေါ့နော်အခုလာမယ့်26ရက်ကျတော့6ရက်ချက်လေးနေပြီးတော့တရားရည်ကြီးကနေ division တာမယ်ပေါ့တရားရရဲ့ဒီ PR ပေးမှုကြောင့်တရားသူဆောင်မျိုးမဟုတ်ပေမဲ့ဥပဒေနဲ့တရားစွဲတဲ့ဟာနဲ့ချင်းထောက်တာမျိုးဒီမျိုးကတော့ကျွန်တော်တို့ကအခုလောဆယ်ကတော့ဒါတရားရည်တက်မှာပဲကျွန်တော်တို့ကတော့အကူနေရပေါ့နော်တရားစီရင်တော့လည်းကျွန်တော်တို့ကလည်းနိုင်ငံတဲ့တရားရတဲ့ကျေးစီဖြစ်နိုင်ဖို့ဆိုတော့ကျွန်တော်တို့ကညှိုးလင့်တယ်ဗီဒီယိုချအားလုံးနဲ့ဒါကိုလည်းညှိုးလင့်တယ်လို့လည်းမြင်တယ်ပေါ့နော်ဟုတ
်နိုင်ငံသားခွင့်ရတွေကိုချိုးဖောက်နေတဲ့တရားစွဲဆိုထောက်ချမှုတွေပေါ်မှာတရားခွင့်တွေအထိတွားရောက်လေ့လာကြဖို့ရှိတယ်လို့အတန်လွတ်လပ်စွာထုတ်ပေါ်ပြောဆိုပြီးလှုပ်ရှားမှုအဖွဲ့ကသူတည်သနာမန်နေဂျာကိုရဲဝေဖြူအောင်ကအခုလိုပြောပါတယ
်သူကဒီအာနာရှိတဲ့လူတွေအာနာပိုင်တွေကနေပြီးတော့ဒီလိုလက်စားတော့ဖော်ပြဆိုခွင့်ကိုသူတို့တွေကဒီရဲ့ချင်းချင်းရှိပြီးရခါမှာသူတို့တွေကဒီတိုင်းမမနဲ့ကိုလှုပ်လာတွေ့ရပေါ့နော်အခုကသူတို့ကဒီကျွန်တော်တို့ကျောင်းသားလူငယ်တွေပြီးတဲ့အခါမှာလူခွင့်တက်ကြလှုပ်ရှားသူတွေဆိုတာကဒီလူခွင့်ရေးချိုးပေါက်ခံရပြီဆိုလို့ရှင်ပြောမှာပဲဆိုမှာပဲဟိုတိုက်ပွဲတွေဖြစ်နေလို့ရှင်လည်းငင်းငင်းရအောင်လို့ပြောကြဆိုကြမှာပဲအဲ့ဒီခါမှာဒီမဟုတ်တဲ့လူမမနဲ့လူခွင့်ချိုးပေါက်တဲ့လူမနဲ့အောင်ပြောမယ်ပေါ့နော်ဒါပေမဲ့ပြဿနာကဒီလက်ရှိဒီဟိုစစ်တပ်ရောပြီးတဲ့အခါမှာဒီလက်ရှိဒီအာဏာရဟိုပါတီတော့ပြည့်ရခါမှာပေါ့နော်ဒီအစိုးရအဖွဲ့တစ်စိတ်တစ်ပိုင်းကနေသူကလူခွင့်ချုပ်ဖောက်မှုရှိနေဒီကျွန်တော်တို့ဒီလူခွင့်တက်ကြလို့ရှာသူကတောင်းသားလူငယ်တွေကိုပြောခွင့်ဆိုခွင့်မရအောင်လို့တို့တွေကအဲ့လိုမျိုးဖမ်းဆီးထားတာကိုတို့တွေနဲ့ဟိုတိုက်နှက်တက်လာတဲ့ဘောမှာ
ရှိနေလို့မြင်ပါတယ်။ဒါပြင်စီပြိပခါတွေဖြစ်နေတဲ့တိုင်းဒေသတွေမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့ဆက်နွယ်တဲ့ဆိုပြီးမတင်ကားလို့ဒေသခံတွေကိုဖမ်းဆီးစစ်ဆေးမှုတွေရှိနေသလိုအကျဉ်းအောင်နေတဲ့မှာလည်းနိုင်ငံရေးကျဉ်းသားတွေဆက်ရှိနေသေးတဲ့အနေအထားပေါ်မှာဆွေမကင်းဖြစ်ကြောင်းအကျဉ်းသားရေးလှုပ်ရှားသူတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားသူတွေဘက
တွေလိုပဲ VOA ရဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုလည်းညနေဘက်ထုတ်လွှင့်ချိန်9နာရီအစီအစဉ်ပြပြခြင်း Ishat Intercept 70နဲ့ Mia Set 3ဂျိုလူတို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ကွန်ပျူတာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီအချိန်ကစပြီးတော့ VOA စာမျက်နှာပေါ်မှာအချိန်မရွေးနိုင်ကြည့်ရှုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒိုစက်ကွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA ညပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VO American တန်ကတောက်ကြနေမနေ့ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နာရီအထိ line to meter 24 40 51 line to meter 190 kHz 1509တို့ကနေနားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ခြင်းနဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့ရှမ်းပြည်ဘက်ကတိုက်ပွဲတွေနဲ့အိုးအိမ်ဆွန့်ခွာနေကြရတဲ့ဒေသခံတိုင်းရင်းသားတွေအကြောင်းနဲ့အတူ Indian တို့အင်္ဂလိပ်သင်ခန်းစာတစ်ခါကျမ်းမာရေးကဏ္ဍမှာနားဆင်ကြရမှာက
ရောင်စုလေးပေါ့။တော့ဆေးလေးကလည်းခဏကိုခွဲတဲ့ကိုပြောင်းနေသေးတယ်မှာပါတယ်။အဲတော့စားတော့ဒီကြောင်ဒီကပါလို့အခုကအပြင်မှာဆက်ပြီးတော့လုံးလို့ရှိရင်လေလူရင်နေမှာ
အရေးပြားလေးဘက်နာအကြောင်းကိုအထူးကသမားတော်ဒေါက်တာချစ်စိုးရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါ။နောက်ပိုင်းမှာတော့တိုင်းရင်သတင်းလွှာကန္တာကိုလည်းထုတ်လွှင့်ပေးဖို့ရှိပါရဲ့ရှင်။အခုရင်ဆုံးတော့ရှမ်းပြည်ဘက်ကတိုက်ပွဲသတင်းကိုအလှည့်ပေးပါရစေ။ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်နယ်နတ်ခမ်းမြို့တွေမှာမနေ့ကအ ਨੇ ဆုံးတိုက်ပွဲ၄ချိန်ဖြစ်ခဲ့ပြီးနတ်ခမ်းမြို့နယ်ကောင်းဝိုင်းရွာတိုက်ပွဲမှာတော့ရွာသား200လောက်နတ်ခမ်းမြို့ဘက်ကိုထွက်ပြေးရပါတယ်။တချို့ရွာသားတွေရွာထဲမှာပိတ်မိနေတဲ့အကြောင်းကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါတယ်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့ကွတ်ခိုင်နယ်မူဆယ်ကြားမှာမနေ့ကအထိကားလမ်းတွေသွားလို့မရသေးပါဘူးဒီအချိန်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောပြောပြပေးပါပါရှင
်ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဒီလ15ရက်နေ့ကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နယ်စပ်ကုန်သွယ်ရေးဟာလည်းဒီကနေ့အထိတပတ်ကြာရပ်ဆိုင်းနေဆဲဖြစ်ပါတယ်ဒီကနေ့တိုက်ပွဲဖြစ်ပေါ်တဲ့အခြေအနေကို TNLA ခေါ်တန်းပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကအခုလိုပြောပါတယ
်ဒီနေ့ကတော့တိုက်ပွဲကုခိုင်ဘက်ကပေါခမ်းနာမှာတည်ဖြစ်တယ်လုံဖိန်နာမှာတည်ဖြစ်တယ်နောက်မှာတော့ဒီကုခိုင်နာမှာတည်ပြန်ဖြစ်တယ်အနောက်ခံကတော့ဒီကောင်းဝိုင်းနာထက်ကောင်းဝိုင်းရနာထက်နာမှာဖြစ်တယ်ဖြစ်တယ်တိုက်ပွဲနောက်ဆုံးချိန်ကြီးတော့မတည်ရတယ်အဲ့ဒီနေရာတော့အလုံးလူကြိမ်ဆိုင်တော့ဖြစ်တဲ့အဲလုံးလုံးဖက်တော့အဲ့ဒီနေရာတွေတော့ရတယ်ကျန်တဲ့နေရာတွေတွေရတယ
်နန်းခမ်းမြို့ဒီတိုက်ပွဲဟာဒီကနေ့မနေ့စင်နာရီလောက်ကဖြစ်ပွားပြီးဒီတိုက်ပွဲအခြေအနေကိုဒေသခံတဦးကအခုလိုပြောပါတယ
်ဒီနေရာကောင်းဝိုင်းကိုမနေ့တနေ့ကရောက်လာတယ်အဲ့မှာခံစားနေတာပေါ့လေအဲ့တော့ဟိုဒီနန်းခမ်းသမတော်ကတက်သွားတယ်ဒီနေ့တိုက်ပွဲဖြစ်တယ်ရွာနားမှာရွာသားတွေတချို့ကပိတ်နေပြီအဖေတို့ကမရဘူးရာနေတချို့လဲသုံးထဲမှာတချို့လဲခုနှံခမ်းမှာရောက်နေပြီတခါမှတော့မရတော့တော့ရှိပြီ
နေကင်းတနာရီလောက်မှာပြစ်ခတ်တံတွင်ငိမ့်သက်သွားကြောင်းသူကပြောပါတယ်ကုတ်ခိုင်နဲ့တင်ဒီကြ38မိုင်ကမန်ပြင်းကြီးရွာမှာလဲဒီကနေ့မနေ့ကတိုက်ပွဲဖြစ်ပွားခဲ့ကြောင်းနဲ့လာရှုနဲ့နမ်တူလန်နတ်စီတော်တံသားမှာလဲမိုင်းထောင်ထားကြောင်းတရင်ရရှိတာကြောင့်မနေ့ကတက်မရော်ကသွဲရောက်ရှင်းလင်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတိကျအတည်ပြုချက်တော့မရသေးပါဘူးဒ ဒီကနေ့မနက်ပိုင်းကတော့ကွက်ခိုင်မြို့မှာတိတ်မိနေတဲ့နိုင်ငံသားနှစ်ဆယ့်ရှစ်ယောက်ကိုတမရော်ရဟရင်နဲ့လာရှိုးမြို့ကိုခေါ်ဆောင်ခဲ့ပြီးနေကင်းပိုင်းမှာလေရင်နဲ့ရန်ကုန်မြို့ကိုပို့ဆောင်ခဲ့ပါတယ်ဒီကနေ့တိုက်ပွဲဖြစ်တဲ့ကျောင်းမြို့မှာကုံတွယ်ရေးလမ်းပိုင်းဖြစ်တဲ့ကွက်ခိုင်နဲ့မူဆယ်အကြားမှာတော့ကာတွားလာလို့မြာသေးတာဟာတပတ်ကျော်ကြာမြင့်လာခဲ့ပြီဖြစ Musemu, Gruna, Praita, Adin, Okata, Udon Tonga, Piobade.
Kuchin, Pido, Langopi, Vidal, who lamping the other Musa, the Kokai, Langa, or Mokuin, Vidal, Napping, Vadir, Ugongari, Kibere, Tinkari, Dola, Aluja, Sani, Vare, a Kibe, Tinko, the Karibe, Usuraga, who Dayare, Javi, Yadari, you know, see you.
ကိုကိုလမ်းကပိတ်ထားတော့အဆင်မပြေဘူးသွားလို့လာလို့မရသေးပါဘူးခင်ဗျာဟုတ်ဒီနိုင်ငံကုန်တယ်ရေးရရေငွေရှိစရာလည်းဒီကနေတောင်းနေရတော့အခုလမ်းပိတ်နေတော့ဒီကုန်ပြမှုကတော့ပြတ်ဆိုင်နေတယ်ပေါ့ဒီနေ့တိုက်ပွဲဖြစ်ပေါ်ရတဲ့ပတ်သက်လို့တမရော့ဘက်ကမေးမြန်းဖို့ဆက်တွေ့ခဲ့ပေမဲ့တယ်လီဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးမြောက်ပိုင်းမှာမိတ်အဖွဲ့တွေဖြစ်တဲ့ DNL MNDAA ကိုကအေအေရခိုင်စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာ ဒီလ 15 ရက်နေ့ကပြင်ဦးလွင်ကတမရော်နီးပညာတက်သို့အပါဝင်နေရာ9နေရာကိုတပြိုင်တည်းလိုတိုက်ခိုက်ခဲ့ပြီးအဲ့ဒီနောက်မှာရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေနေ့စဉ်ရက်ဆက်ဆိုသလိုဖြစ်ပွားခဲ့ပါတယ်ဒီလ 20 ရက်နေ့ကတော့မြောက်ပိုင်းမှာမိတ်၃ဖွဲ့အပါဝင် FPNCC အဖွဲ့ဝင်တွေဖြစ်တဲ့တရုတ်မြန်မာနယ်စပ်ကလက်နက်ကိုင်အဖွဲ့9ဖွဲ့ကိုတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကအာရှရေးရာအထူးကိုယ်စားလှယ် Mr. စွန်ကော့ရှန်ကခေါ်ယူတွေ့ဆုံပြီးတိုက်ပွဲတွေရပ်ဆိုင်မှုဖိအားပေးခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။ကိုမိုးစောပြပြသွားတာပါရှင်။အခုဆက်ပြီးတော့လေ့လာချရမယ်အမေရိကန်စတိုင်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကစီစဉ်ပို့ချထားပါတယ်ရှင်။
Beating a dead horse.
Surabechibari, Salumanga, BEATING, beating a yaita, netta, ADEAD, dead, theta, HORSE, hoska, mean suro, Sakwite Kulunge, Lunga, Divegaro, Thinidem, Mingo, yaita, boba, Kanjinu, Thinidem, Mingo, yainede, suin, yaita, luda, lename, ဒီနေ့ရဲ့မြင်ကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုံလို့ရှိရင်ဘာမှကိုယ်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲကျွဲပါဆောင်းတီးသဲသဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးညှို့လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်
beating a dead horse by telling him to quit drinking. He'd rather die than stop drinking.
Tugu, yet, Piapu, Kimia Bionida, Lego Yumba Vivia, a chiniba. Tuga, Teta, the Kanwami, a yet Piami, Luzamium, Hopubia, Lu, Divi Yabadi. Umago, now the cow, Nasin Jijaya.
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
Nolinja Mishibu, Surago, Tiene, Legunka, Pimbanka, Pionide, Lonide, Sui, Bellu Biomene.
Beating a dead horse.
Lupiolu Yabari, Eragaro, Dinimnetri, Timbiagiri, Idiom Atome Pipari.
အမေရိကန်စတိုင်မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်စီစဉ်ပို့ချပေးသွားတာပါရှင်အခုဆက်ပြီးနာဆရာမဲကျမကြီးကန္တာမှာတော့အရေးပြား၄ဘက်နာအပိုင်း၁ကိုတင်ပြပေးမှာပါဒီအရေးပြား၄ဘက်နာရောဂါဆိုတာဘယ်လိုဝေဒနာမျိုးပါလဲတခြားရောဂါတွေနဲ့ထင်အောင်ထင်မှားဖြစ်တတ်တဲ့လက္ခဏာတွေနဲ့အတူအရေးပြား၄ဘက်နာပါးကြောင့်ဖြစ်ရတယ်လဲဆိုတာရယ်အရေးပြား၄ဘက်နာဖြစ်လာရင်ဘယ်လို
Thank you. โอเคยูจอเซจิซูเซียวันดีปอมอคดอกเตอร์ชิซูครับดีอี้เปีย4บรรณาก็မြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲကြာ
။အေးပြန်လို့နာကအခုနောက်ပိုင်းမှာတော့ပို့ပြီးတော့တွေ့လာတယ်လို့ဆိုရမှာပေါ့နော်။ဘာလို့လဲဆိုတော့ကျွန်တော်တို့ဟိုရိုးကျော်စစ်ဒီပညာဌာနပေါ့ဒီမြင်းရဲဘာသာနဲ့ပြည်လာတော့မှဖွင့်လာစီမှာဆိုလို့ရှိရင်ဒါကတဲ့လူနိုင်ရဲ့ထဲမှာအများစုကအေးပြန်လို့နာဖြစ်နေလို့ပေါ့စီ။ဒီလိုဘလောက်တောင်များလို့လို့ရှိရင်ဒါကတဲ့လူတွေရဲ့60ရာခိုင်နှုန်းလောက်ကဒါအေးပြန်လို့နာပေါ့နော်။ပနစ်ကကျွန်တော်တက်တာလူ1000လောက်ပါ600ရယ်တုန်းကအေးပြားလေးပဲက
ဟုတ်ကဲ့ဆရာအဲ့တော့အဓိကဘာကြောင့်ဖြစ်ရလဲဆရာကြီ
းဘာကြောင့်ဖြစ်ရလဲဆိုတော့အခုခေတ်စားနေတဲ့ဟို NCD လို့ခေါ်တဲ့မကူးဆက်နိုင်သောယောဂများဖြစ်ရတဲ့အကြောင်းရင်းတွေပေါ့လေအဲ့ဒီကလူတွေကသိတာကတော့ဆွေးလေးသောက်တဲ့အရဲသောက်တဲ့ကိုလက်လှရှာမှုမလုပ်ဘူးအစီစားရဲဆိုရင်နှလုံးယောဂဖြစ်တယ်ပေါ့လေတွေ့လို့လို့ဆီယူပြေတာပဲဖြစ်ကြတာပေါ့နော်မနောဓာရီကလည်းဒီလေဝနာရီကိုဖြစ်တဲ့အချိန်မှာလည်းပါတယ်ဒီ F side change ပေါ့ဒီကုကိမှာပြောင်းလာတဲ့နေတိုင်းကြီးဓာရီကဒီလေဝနာရီရေလေဝနာကိုဖြစ်တဲ့အချိန်မှာအကြောင်းတစ်ချက်ပို့နေတယ်ပါတာပေါ့ဒီသူချင်းကတော့ကုကိမှာပြောင်းခဲ့တဲ့အသာတောက်တည်အရင်ကတော့လက်လက်ဆက်ဆက်စားရများတယ်သိပြီးတော့လည်းပူသက်စီတို့တမီရောလက်ထည့်လည်းမရှိဘူးအခုစားတောက်တည်ကျတော့စိုက်ကလေးကအဲဓာရီပစ္စည်းတွေနဲ့ပါတယ်သူပြင်းရေသိမ်းတဲ့အချိန်လို့ခူးတဲ့အချိန်လို့တရေသီးလို့ဘန်းကောက်ပြီးလို့ဆိုင်တော့မှာပေါ်မှာပူသက်စီမုံလေးအချို့ကပါလာတယ်လည်းရှိအဲဒီကခန္ဓာကိုယ်ထဲမှာရှိတဲ့ခုခံတဲ့ဒီကိုပြောင်းနေစီတာပေါ့နော်ဆိုသီးပါတဲ့စားတော့တရားတော်များလာတယ်ဒီချူရေတော့ရင်လည်းကိုယ်ကကိုယ်တော်မျိုးအညီအောင်ဟာမျိုးတွေရေခဲမုတ်စားတယ်ဆိုတဲ့အယောင်ဆူစားတဲ့ဟာတွေတရားလုံးစားရင်လည်းအယောင်ပါတဲ့ဟာတွေကလေးတွေစားကြအဲဒီအယောင်ဆူသီးပေါ့ဒါတွေကလည်းဒီခန္ဓာကိုယ်ရဲ့ခုခံတဲ့ကိုပြောင်းနေစီတဲ့အချိန်မှာလည်းပါတယ်တော့ဆီလီကလည်းခန္ဓာကိုယ်ကွယ်တဲ့ကိုယ်ကောင်းနေတယ်မှာပါတယ်အဲတော့စားတော့ဒီကြောင့်ဒီကပါလို့လည်းသူကအပြင်းမှာဆက်ပြီးတော့လုံးလို့ရှိရင်လေလူရင်ကျပေါ့ပေါ့အဲပိုလူရှင်ကလည်းအဆုတ်ယောဂါဖြစ်စေတာပြင်စားဖြစ်စေတာအလုံးယောဂါဖြစ်စေတဲ့တရားင်းတွေဒီလေဝနာကြီးလည်းဖြစ်စေတယ်ဒီလေထဲမှာပါတဲ့အမုံတွေဒီဓာတုပစ္စည်းတွေကံမှုတွေဖြစ်တဲ့အမုံတွေနောက်သူကအိုဆိုင်ရလို့နေအောင်ညီရနေမှာပို့ပြီးတော့ပြင်းထန်လာတဲ့ UV light ကြီးဒါကြီးကလည်းကုဗန်တက်တွေကိုပြောင်းလဲစေတယ်ဖက်ကကြတော့လေသူကဟိုဗီဇာလည်းနေနေပါနေပြီမှာဗီဇာပါလာလို့ရှိရင်လေတုံးဝင်းကြီးလည်းထိခိုက်မယ်သူရဲ့အနေထိုင်လည်းပြောင်းနေမယ်ဆိုရင်တော့ဒီရလွင့်နိုင်ပူဖြစ်လာကြလို့ထင်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဖြစ်ရချင်းအကြောင်းရင်းကတော့ကျွန်တော်တို့အရင်ပြောခဲ့တဲ့သွေးလေးပတ်နံနဲ့တော်တော်သွားဆင်တာတွေ့ရတာပါဆရာနော
်အဲ့တော်တော်တူပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါကဟိုဖြစ်လာရင်ဘယ်လိုစသိနိုင်မလဲဆရာဒီလက္ခဏာတွေပေါ့နော
်အဲ့သူလက်စဖြစ်တာတော့သွေးလေးပတ်နံနဲ့တော်တော်တူတယ်စစ်စီတိုက်တဲ့ခဲတယ်ပေါ့နော်အခုကြိုက်ဒီကနေရှုလဲပါမှမသိဘူးတကယ်တော့စီလေးတော့လည်းတူကလေးတော့လည်းနေကြတာပေါ့လေအဲနောက်ကြတော့မှသူကသူလေးပဲနဲ့မတူတာကြတော့အေးပြားမှာအကွက်ကလေးပေါ်လာတယ်ပေါ့မျက်နှာမှာလက်ပြပုံဟိုတွေ့ရပုံလေးပေါ့အဲ့လိုအကွက်ကလေးပေါ်လာတယ်ဒါပေမဲ့တကယ်တမ်းကတော့အဲ့ဒီအကွက်ကလေးတွေကပုံကမျိုးနဲ့ပေါ်တယ်နေရာနဲ့မှလည်းပေါ်တယ်ရှုလဲခြေတော့ရှုလဲခုံရှုလဲလက်အလိုမျိုးပေါ်ကြတဲ့အခါလေးလေခါလီလဲတာကိုသူအင်မြင်လဲမှာတယ်ဒီလိုပဲပုံပေါ်နေကြရလဲရှိတယ်ချိုးလဲတာကိုပွေးခွက်လိုလိုပါလိုလိုတင်ပြီးတော့နေရာယောဂတင်ပြီးတော့နေတယ်နောက်ကြတော့မှဒါကြီးကခုခံတဲ့ကြောင့်ဖြစ်တယ်ဒီခွက်ကြီးဖြစ်တာအောင်သူရတာတော့အဲ့တော့မှပဲစားကြည့်ပြီးရောက်လာရှိတယ်အချို့လဲအဲ့လိုစားကြည့်ကြတော့မှပဲကျွန်တော်တို့ရှိမြောက်ပဲနေရေပြားခဏရောက်ပါဒီပြားခဏနေမှာကိုယ်ကြီးကိုလည်းမပြောက်လို့သွေးနေရှိတော့မှဒါရေပြားလေးပဲနာဆိုတော့ကျွန်တော်ရှိကြအောင်လို့လည်းရှိတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီလက္ခဏာရသတိပြုစံတာလည်းရှိသေးလားဆရာ
ဖက်ကကျတော့လေဟိုဒီပြောမှာဒီကပြောနိုင်နေသူတွေသမားအဖြစ်နဲ့ဖြစ်နေတဲ့သတင်းလေးတွေနဲ့ချူတာမျိုးတို့ဝိတင်ဝိတိလေးခါတာမျိုးတို့ဖျားတဲ့ဝိတိဝိတိနဲ့ဖြစ်တဲ့အခါကျတော့သာမန်ဖျားလေးပဲတဲ့တဲ့သူ့ဝေးလေးတင်နေခါကြီးကတော့မှားပြီးတော့ TV ရှင်မ TV နဲ့မှားကိုတိုင်လည်းရှိတယ်ဒါလေးနှစ်ပြားပွဲကြီးတယ်ဆိုတော့နှစ်ပြားဖြစ်တယ်ဆိုပြီးတော့ဖျားလိုက်နှစ်ပြားလေးပြီးလည်းပြန်ပြောက်သွားလိုက်နောက်သုံးပြီးပိုင်းလောက်နေတော့ပြန်ဖျားလိုက်ဖျားလေးဝိတိဝိတိနဲ့ဒီတဲ့လည်းရှိတယ်အဲဒါကြောင့်ဒီပြားလေးပဲနာစားဖြစ်တယ်ဆိုတာကသောဒီပြည်ရာနည်းနည်းရှားတယ်နောက်ပြသွားတာများတာပေါ့နော်
ဟုတ်ကဲ့ဆရာနောက်ဒီအခြေပြအနာတွေဟာဟိုရှောင်းတာတို့နာတာတို့အဲ့လိုနေထားမျိုးရှိလားဆရာရှားတာတို့
ဒီပြအနာကတိတ်တော့မရဘူးဒါပေမဲ့သူကရောင်းနေနည်းနည်းနာတယ်ပေါ့လေဒါပေမဲ့အခြေပြအနာကလည်းခါလီကျတော့ဟိုရောင်းလဲမရောင်းတာလည်းမနာပဲနဲ့မာကြီးဖြစ်နေလို့လည်းရှိတဲ့တော့ပုံစံလူနဲ့လားပေါ့ခါလီကျတော့လည်းအေးကြီးမှုလေးတွေလို့ပေါက်လာပြီလည်းရှိတယ်ခါဒီကျတော့လေ3လလောက်ပေါ်ပြီးပြောက်သွားရှိလို့ခါဒီကျတော့တလားလောက်ဒီစက်ကဲအကွက်ထိပေါ်လာလို့လည်းရှိတာပေါ့နော်နောက်ပြီးခုကကျတော့သူကအင်္ဂလိပ်လိုခေါ်မယ်ဆိုရင်တော့ SLE ပေါ့နော် SLE ရဲ့ S ကဘာလဲဆိုတော့ systemic လို့ခေါ်တာ system မျိုးလို့ဆိုရတဲ့ကြောင်း system တစ်ခုတည်းပို့ပြီးတော့ဖြစ်တယ်။ရိုးရိုးတိလေးပါနာလို့ရိုးကြောနေတာမဟုတ်ဘဲနဲ့သူကရိုးကြောပြင်ရေပြားကိုလည်းထိတယ်။ရေပြားပြင်ကိုကြောက်ကတ်ကိုလည်းထိတယ်။အစာရင်းကိုဥလိုက်အောင်လည်းထိတယ်။အဆုပ်လည်းထိတယ်။နှလုံးလည်းထိတယ်။အဲ့ဒီအုံနောက်လည်းထိတယ်ဆိုတော့ခန္ဓာကိုယ်မှာရှိတဲ့ system 6ခုကအကုန်လုံးသူကထိတယ်။အကြံသူ့ကိုနေသိမချယောဂါလို့လည်းခေါ်ကြတယ်။အဲ့တော့လူနာကဘလို့လာမလဲဆိုလို့ရှိရင်သိပြီးတော့မှန်းအပ်ချက်တယ်။မှန်းမသိလို့ရှိရင်ရေပြားလေးပဲနာဖြစ်တယ်ဆိုတော့အခုတော့ဘယ်မှပြောနေကြတယ်။တခုတစ်ပြင်းတော့စိတ်နာရုံနဲ့မကောက်ရေပြားလေးလည်းပေါ်တယ်။ဒါမှမဟုတ်စိတ်နာရုံနဲ့မကောက်ဘူးစီးသွားလို့လည်းဖြစ်တယ်။နှလုံးကလည်းမောတယ်။ဘုံနောက်ကလည်းကြိုက်တလူနဲ့တက်တလူဖြစ်တယ်။ဝင်ပြက်ဝင်လျှော်လည်းဖြစ်တယ်။အဲ့ဒါကြီးဆိုလို့ရှိရင်ရေပြားလေးပဲနာဖြစ်တယ်လို့သာပြီးတော့မှပြီးထင်ပြီးတော့ပူတာရမယ်လို့ဖြစ်တာပေါ့နော်။ကလေးဘလော့ကောင်ဖြစ်တဲ့ဆိုရင်ကလီမာလေးတွေလေဖြတ်ပြီးတော့နောက်ရောချနာကိုတက်တယ်။နောက်ကျတော့ဆွလိုက်တော့မှဒါလေဖြတ်တာကရိုးတွေးလို့ရောက်ကြတာမဟုတ်ဘူး။ရေပြားလေးပဲနာကြောင့်ဖြစ်တာဆိုတော့ဒါတို့ရဲ့ရိုးကျော်စိတ်ဆန္ဒကိုပြန်ရောက်လာလေရှိတယ်။အချို့လူနာတွေကျတော့လေမောတယ်ဆိုတော့မှအဆုတ်ခံတာရောက်တယ်။ဒါပေမဲ့ဒီချက်ဆွလိုက်တော့တီဗီလိုလိုပါလို့မဟုတ်ဘူး။ဒါရေပြားလေးပဲနာကြောင့်ဆိုပြီးတော့မှဆက်လို့ရေပြားလေးပဲနာလို့ပြန်ရောက်လာလေရှိတယ်။တချို့ကျတော့သွေးရနေတယ်ဆိုပြီးတော့မှသွေးထန်တာရောက်သွားတယ်။ကျေးဇူးလိုက်ဦးစိုးသွားလိုက်။အဲဒါနဲ့တော့ဆက်ဆွဲရကြမှာတဲ့ရေရလေးပဲကြောင်းပြရနေတယ်ဆိုပြီးတော့မှကျေရွှေရှိပြန်အောင်လည်းရရှိ။အဲဒီခါလေးကျတော့ကလေးပြစ်တယ်ဆိုပြီးတော့လာတယ်။သူကဒီခုခံတက်တာကလေးကိုပတ်ပစ်ထိတဲ့ခါမှာကိုဝင်ကမမြင်ဘဲနဲ့ပြစ်ပြစ်သွား။အဲတော့ဒီရေရလေးပဲနာကိုဘယ်လိုစားသိမလဲဆိုတော့ကစိတ်တက်ခဲတာအပြင်ကိုဒီနေ့ချုပ်ထွေးမှုခုခုပါလာပြီဆိုရင်ရေရလေးပဲနာကိုမြင်စင်းလာပါလို့ပြောလို့ရှိပါတ
ယ်။ဟုတ်ကဲ့ကျေးဇူးပြန်တင်ပါတယ်ဆရာ
။ကဝင်းမင်းရဲ့ကျမ်းမာဧကန္တကိုနားဆင်ပြီးရကြတဲ့နောက်အခုဆက်လက်နားဆင်ရမယ့်တိုင်းရင်သတင်းလွှာကဏ္ဍကိုတော့နေဇတ်ဒေတာကတိုင်းရင်သာသတင်းတောက်တွေစူးစီးတင်ပြပေးနေတာဖြစ်ပါရဲ့ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတို့ဒါရင်တင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလောက်မှာနားဆင်ရမှာတွေကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့တရုတ်ထူးကိုယ်စားလှယ်မစ္စတာဆွန်ဂူရှန်တို့ကုမင်းမြို့မှာတွေ့ဆုံခဲ့ကြပါတယ်။ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်မှာရဲရင်နံတစ်ခုမိုင်းခွဲတိုက်ခိုက်ခံရတယ်ဆိုတာနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ပြည်ထောင်စုလွှတ်တော်အတွင်းကြိုးပမ်းနေတဲ့အပေါ်အမင်းတချို့ကိုကြားစားရမှာပါ။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။မြောက်ပိုင်းမဟာမိတ်အဖွဲ့လို့ခေါ်တဲ့ပြည်ထောင်စုနိုင်ငံရေးတွဲဆုံဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ကထိပ်ပိုင်းခေါင်းဆောင်တွေနဲ့တရုတ်အတူကိုယ်စားလှယ်မစ္စတာဆွန်ကွန်ရှန်တို့တရုတ်နိုင်ငံကူမီမြို့မှာဩဂုတ်လ20ရက်နေ့ကတွဲဆုံနေကြတယ်လို့နိုင်ငံတော်သမ္မတရုံပြောရေးဆိုခွင့်ရှိသူဦးစောထေးကပြောပါတယ်။ဒီတွဲဆုံမှုမှာငြိမ်းချမ်းရေးကိစ္စမှာပြစ်ခတ်တိုက်ခိုက်မှုမရှိဘဲတိုင်းနာလက်နက်ကိုင်အခွင့်အရေးကိုပဲလို့ပေးမလဲအစိုးရဘက်ကဒီကိစ္စကိုပဲလို့စဉ်းစားမလဲစတာတွေကိုဆွေးနွေးနိုင်တယ်လို့အင်နာအရေးလစ်လာတုံးတက်သူဦးမမောင်စိုးကတုံးတက်ပြောဆိုပါတယ်တွေ့ဆုံမှုကိုအတည်ပြုနိုင်ဖို့အတွက်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တည်င်းနဲ့ပြန်ကြားရေးတာဝန်ရှိသူတွေကိုဆက်တွယ်မေးမြန်းရမှာအတည်ပြုပေးနိုင်ခြင်းမရှိပါဘူးလက်ရှိမှာမြန်မာစစ်တပ်နဲ့ FPNCC အဖွဲ့ဝင်တွေဖြစ်ကြတဲ့တအန်းပလောင်အဖွဲ့ TNLA ကိုကန်တပ်ဖွဲ့ MNDA ရခိုင်လက်နက်ကိုင် AA အဖွဲ့တွေအကြားရှမ်းပြည်နယ်မြောက်ပိုင်းမန္တလေးမြို့ဆက်လမ်းမကြီးတစ်လျှောက်နဲ့ရခိုင်ပြည်နယ်အတွင်းရှိမြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ်
။ရခိုင်ပြည်နယ်ပုံရုံးမြို့နယ်မှာရန်ကုန်စစ်တွေကာလမပေါ်ဩဂုတ်လ20ရက်နေ့မနက်ပိုင်းကရဲရင်တန်းတစ်ခုမိုင်းဆွဲတိုက်ခိုက်ခံရတဲ့အတွက်ရဲရာရှိတူအပောင်းဝင်2ဦးသေဆုံးခဲ့ပြီး3ဦးသံရရရှိခဲ့တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကလည်းသတင်းထုတ်ပြန်ထားပါတယ်။ဩဂုတ်လ20ရက်နေ့ကပုံကျုံမြို့နယ်ပြိုင်းတော်ကျေးရွာနီးအေအေတပ်ဖွဲ့ကနေမိုင်းခွဲတိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်တွေထိခိုက်ဒေဆုံးရတယ်လို့ရဲတပ်ဖွဲ့ပိုင်းမော်တော်ကား3စီးဖျက်ဆီးသွားကြောင်းထုတ်ပြန်ထားပါတယ်။ဒီတိုက်ခိုက်မှုကြောင့်စစ်တွေခြေဆိုင်အမှတ်32ကရင်မှုတောင်းလင်ဒေဆုံးသွားပြီးတန်ရရရှိတဲ့ရဲတပ်ဖွဲ့ဝင်တွေကိုဒေသခံလူမှုကူညီရေးအသင်းတွေကကားနဲ့ပုံကျုံမြို့စေယုံကိုပို့ဆောင်ခဲ့ရတယ်လို့မြို့ခံတွေကပြောပါတယ်။ဒီတိုက်ခိုက်မှုဟာရခိုင်တပ်တော်အေရဲ့လက်ချက်ဖြစ်တယ်လို့မြန်မာစစ်ဘက်ကပြောဆိုနေပေမဲ့လည်းအေဘက်ကတော့ဒီပြစ်စင်နဲ့ပတ်သက်ပြီးတစုံတရာထုတ်ပေါ်ပြောဆိုတာမရှိသေးပါဘူး
ပြုံးလွင်နေပညာတက်ကတော်ဘာဝင်အရေးပါတဲ့နေရာ၅ခုကိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့၃ဖွဲ့တို့ကနေဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်ပိုင်းရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဆက်တိုက်ပြင်းထန်နေပါတယ်အခု၃လရဲ့အတွင်းမြန်မာအစိုးရတပ်မတော်ကထိုးစစ်အရှိန်မြင့်လာတဲ့အတွက်ကိုယ်ခိုင်နယ်မူစေကြားနံဖက်ကတိုက်ပွဲမှာတပ်မတော်သား၆ဦးသေဆုံးပြီးလာရှုံးမြို့နယ်အတွင်းဖြစ ကျေးဇူးတင်ပါတယ်ရှင်။နောက်ထပ်သတင်းမှာတင်ဆုံးခဲ့ပါတယ်။တိုက်ပွဲအတွင်းလက်နက်ကြီးတွေကြာလို့လာရှုံမြို့အရှေ့မြောက်ဖက်ကြီးရွာတွေမှာတိရခန့်လူထု၃ဦးတင်ဆုံးခဲ့ရပြီးတရားရရှိတဲ့လူတွေလည်းနှိမ့်စင်ဆိုတယ်လို့ရှိနေပါတယ်။တိုက်ပွဲတွေကြောင့်လာရှုံမြို့နယ်ထဲမှာစစ်ဘေးရှောင်2000နီးပါးကုတ်ခိုင်မြို့နယ်နဲ့တိုင်ငင်မြို့နယ်တွေထဲမှာ600ခန့်ရှိနေကြပါတယ်။
ချင်းမြင့်ရဲ့ဟာကမျိုးမြို့သိစီမံကိန်းဧရိယာတွင်ခွေးခွေးချက်မရပဲနေအိမ်တွေစားလုပ်ခဲ့ကြတဲ့ကျူးကျော်အိမ်တရာကျော်ကိုအောက်ကလနဲ့ဆယ်ရက်နေ့ကမြေထိုးဆက်ကြီးတွင်နဲ့ပြည်နယ်ဆွေရကနေဖြိုချဖျက်ဆီးခဲ့ပါတယ်။ရဲတပ်ဖွဲ့ပါဝင်လူအား100ကျော်ပါဝင်တဲ့အစိုးရတာဝန်ရှိသူတွေကနေမြေထိုးဆက်ကြီးဆယ်လုံးနဲ့ကျူးကျော်နေအိမ်တွေကိုဖြိုချဖျက်ဆီးခဲ့ကြတာပါ။ဒီ ကျွန်တော်တို့ကတော့ကျွန်းဝိုင်းအကွက်143ရာလေးစလေးအတွင်းရှိအင်ချီ300ကျော်ရှိတဲ့ဘွားပြီးကြီးရွာကိုလည်းကျူကျော်တိစောက်ထားရဆိုပြီးဆက်ကြီးတွင်ဖြူချပျက်စီးခဲ့ပါတယ်။
ရန်ကုန်မြို့ပန်ဒူလာပန်းချံမှာအခုလဆက်နေရနေ့ကခြောက်ဆက်9နှစ်မြောက်ကရင်အာဇာနည်နေ့ကျင်းပခဲ့တာရှိပြီးခွင့်ပြုချက်မရတဲ့ကရင်အာဇာနည်နေ့အတုံးနှုံးကိုအတုံးပြုတဲ့အတွက်ဥဆောင်သူနော်အောင်လာနဲ့အတူလှူငင်းအုပ်ကိုငြိမ်းစုစီပုံမှန်နဲ့ကြောက်တရားမြို့နယ်ရဲစခန်းမှာအမှုဖွင့်တရားစွဲခဲ့ပါတယ်။အခုတရားစွဲဆိုတာဟာကရင်လူထုအပေါ်ဖိနှိပ်ရာရောက်တဲ့အပြင်နိုင်ငံသားအခွင့်အရေ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုအချက်3000ကျော်တင်သွင်းထားတဲ့အစီရင်ခံစာကိုပြည်အောင်စုလွတ်တော်အတွင်းမဲခွဲဆုံးဖြတ်ရမှာ9600ကျော်အနက်မဲ400ကျော်နဲ့ပြင်ဆင်ဖို့အနိုင်ရရှိခဲ့ပါတယ်။ဒါပေမဲ့လက်တွေ့မှာပြင်ဆင်နိုင်မှမလားဒီချင်းလေးကိုနမ်ဟ ோம் ကနေစူးစီးတင်ဆက်ထားပါတယ်။
ရခိုင်တပ်မတော်အစိုးရကနေ14နှစ်ကြာအချိန်ယူရေးဆွဲထားခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုစစ်မှန်တဲ့ Federal Democracy ပြည်ထောင်စုနဲ့ကန့်ညီတဲ့အနှစ်သာရသာကြံရှိတဲ့အချိန်အထိပြင်နိုင်တလောက်ပြုပြင်သင့်တယ်လို့ရှမ်းတဘာဝဘဝန်ကျင်နဲ့မြစ်ချောင်းအင်းအိုင်စောင့်ရှောက်ရေးအဖွဲ့ဦးဆောင်သူစိုက်ခုဆန်ကရှမ်းဘာသာနဲ့ပြောပါတယ်
อยู่ที่อารมณ์ปองซึ่งเขามีอำนาจที่สุดไหนมันก็จ
ะงั้นเชื่อพ่อสีปองจีคังอุบลีกาปงมาเรียมยาเลยเช็ดเรียมยาเลยสุรบินยามาซึ่งเรียมมาเรียมยาเมย์อเปียอยู่ลูกพ่อเรียมยาลามเองไอ้ลูกพี่ของอาณาญาติดูโลกายีเซท่าอะคุมาปีนนอกสุปีนยาเข็ดด้วยเมย์ปีนในเราปีนด้วยยาเมย์อารมณ์ปีนในเด็กที่ปีนด้วยลูกด้วยมานอกสุนี่แต่ละญาติพ่อสีปองยาลามา
အချက်3000ကျော်ပြင်ဆင်ဖို့ဆိုတာရှုပ်ထွေးအောင်အစဖော်လိုက်တာဖြစ်ပြီးအမှန်တကယ်တော့ပြည်ထောင်စုအခြေခံမူပိုင်းကိုသာအတိအကထားပြီးသဘောတူညီမှုရယူသင့်တယ်လို့ဥပဒေပညာရှင်လည်းဖြစ်ဗအိုးအမျိုးသားအဖွဲ့ချုပ်နိုင်ရကလည်းဖြစ်တဲ့မိုးမူကြီးခွန်အုပ်ကာကပြောပါတယ်
အဲ့ဒီ3000ကျော်ဆိုတာလည်းချုပ်ထွေးအောင်လုပ်တဲ့သဘောဖြစ်ပါတယ်။လုံမဖြေရှာလို့မြောင်းတပုတ်ဘူးတပုံမျိုးဖွင့်ပေးတာနဲ့အစထုတ်လိုက်တော့အစတွေရှုပ်သွားတဲ့သဘောပါ။တကယ်တော့ကျွန်တော်တို့အလုပ်ကမှာ basic concept ပေါ့
။
အခြေခံယူဆနောက်ပြီးတော့ပြည်ထောင်စုကိုဘယ်လိုဖွင့်မလဲဆိုတာအခြေခံမူအဲ့ဒီမူပေါ်မှာပဲကျွန်တော်တို့ကခိုင်ခိုင်မာမာညှိနှိုင်းလို့ရရင်အဲ့ဒီအခြေခံမူအောက်မှာရေးဆွဲထားတဲ့ကြံစည်ချက်တွေပေါ့ provision တွေကဒီအလကားဖြစ်သွားမယ်
လက်ရှိမှာတော့ပြည်ထောင်စုလွတ်တော်ကနေဖွဲ့စည်းထားတဲ့လွတ်တော်အမတ်များကိုယ်စားလှယ်45ဦးကော်မတီကပြုပြင်ဖို့လှုပ်ဆောင်သွားနေပြီလို့တိမ်နီမြို့ပြည်သူလွတ်တော်အမတ်စိုက်ဦးခမ်းကရှမ်းပါသာနဲ့အခုလိုပြောပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ဖက်တဲ့နိုင်အစီရင်ခံစာနိုင်ခေါမတ်မန်အတီတူကွာနိုင်
အခုပြင်ဖို့တော့အစီရင်ခံစာကိုလွတ်တော်ကဆုံးဖြတ်လိုက်ပြီဘယ်ပုံမှန်ကိုပြင်မလဲဘယ်ချက်ကိုပြင်မလဲမပြင်ဘူးဆိုတာတော့ဖွဲ့စည်းထားတဲ့45ရောက်ကော်မတီကဆွေးနွေးညှိနှုံပြီးပြုပြင်ဖို့ပြင်ဆင်သွားမယ်
ရှမ်းစာပေပညာရှင်လက်ဖြင့်
ဆိုင်းစရာကပြဆရာလက်ဖြစ်တဲ့ဆရာဟင်းကယံကတော့2008ခုနှစ်မုံတိုင်းပြီးဂျုံတွေ့ရချိန်လူထုစာနာခံယူခဲ့တဲ့အဲ့ဒီဖွဲ့စည်းပုံကိုစစ်အစိုးရစတင်အတည်ပြုသတ်မှတ်ချိန်တုန်းကလူထု50ခုနှစ်တန်းရှိတဲ့အနေနဲ့60နှစ်ရာခိုင်နှုန်းကျော်ထောက်ခံနေပြောပြီး2010လေလူထုတကောင်စီရင်အမှန်တကယ်ကောက်ယူစင်မှာတော့လူဦးရေ50တကန်းသာရှိတဲ့အတွက်အဲ့ဒီကလေးကလွဲမလာခဲ့တာဖြစ်တယ်လို့သုံးသပ်ခ
zon phit pwa khe ba de let shi ma yee ja twa bi lo so nai be me ne ein a pyet si wi shi ni bi pyan le tu taw yee lou saung yee ma le lo at ni se a che ni ma shi ni ba de mi kliya mon ga su si tin set tha ba de
ပြီးခဲ့တဲ့သတင်းပတ်အတွင်းမွန်ပြည်နယ်ကရေပင်းစူဝါဆုံးခန့်ခဲ့ရတဲ့ရေမြုပ်နယ်မှာတော့လက်တလောမှာပြန်လည်ထူထောင်ရေးလုပ်ဖို့လိုအပ်နေဆဲဖြစ်ပါတယ်။ရေမြုပ်နယ်မှာရေကျသွားပြီဖြစ်လို့ကယ်ဆယ်ရေးစခန်းတွေလည်းပိတ်လိုက်ပြီးဖြစ်တဲ့အတွက်နေအိမ်တွေရေထဲမျောပါပျက်စီးခဲ့တဲ့မိသားစုတွေလောလောဆယ်မှာနေထိုင်စရာမရှိဖြစ်ပြီးအခက်ခဲများစွာကြုံတွေ့နေရတယ်လို့လည်းရေမြုပ်လူမှုကျိုးဆောင်အဖွဲ့ YSS အဖွဲ့မှဦးအောင်နိုင်ဝင်းကအခုလိုပဲပြောသွားပါတယ်။
လာကုန်ချင်းနေရတော့ကျွန်တော်တို့ဒီပြဿနာပြေလည်ဆုံးဖြစ်တာကဦးကြီးဆုံးတဲ့ကျန်နေကအလုံးပိတ်ပါပြီ။နောက်ချက်ကဒီချို့ဝါရီမှာစပရင်းစီစဉ်လာဘူးဆိုတာကျန်နေလေအလုံးပြီးပါတိတ်နေတာပြီ။အခုဒီနေ့မှာတော့လောကအင်းကြီးကျန်နေကြမရှိလို့ကျန်နေတဲ့ဟို၄၅၀ရောက်တစ်ဖွဲ့တစ်ဖွဲ့အလားမျိုးတွေပဲကျန်မှာတော့ပါ။အချက်သေးကကွာကွာအင်းလောကပြေသွားတယ်။ပြိုလာချင်းတူတူသူတို့မှကတွားနေကြမိသားချင်းမျိုးမရှိတာပဲ။
ပြန်လေထူထောင်ရေးလုပ်ငန်းတွေမှာလက်တော်ကျမ်းမာရေးကိစ္စကအရေးကြီးတယ်လို့အိမ်လုံးဝမရှိတော့တဲ့မိသားစုတွေနေစရာကအဓိကလိုအပ်နေတယ်လို့လည်းမွန်ပြည်နယ်ရပ်ဖက်လူမှုဖွဲ့စည်း Monstate CSO Network ပြောခွင့်ရမြန်းအောင်သူကအခုလိုပဲဆိုသွားပါတယ်
။ဟုတ်အချိန်ကြီးတော့တနည်းနဲ့တနည်းနဲ့မတူဘူးပေါ့နော်။ဥပမာကျွန်တော်တို့ခုချင်းပြောရင်ရေမျိုးတွေမှာဆိုရင်လက်တော်မှာရေမရှိတော့ဘူးပေါ့နော်။ရေကျသွားတယ်ဒါပေမဲ့ဒီပြန်လည်ထူထောင်ရေးကသူကပို့ပြီးတော့ဟိုထိခိုက်မှုကအများများတဲ့ခါကျတော့လိုအပ်ချက်တွေအများကြီးတော့ဖြစ်နေတယ်။အဓိကတော့ဒီကျမကြီးပဲပြန်ကြည့်ရင်ကျွန်တော်ရေရင်းရေကလေးစဆောင်လောက်လာလို့အစီဖြန်းပြတာတော့စသဖြင့်အဲ့လိုမျိုးလေးလိုမယ်။ဟိုပြတ်သွားတဲ့အိမ်ကြီးကတော်တော်များများဟိုရှိတယ်ပေါ့နော်။ဒီမှာဆင်းရဲပြန်ကြည့်ရင်အိမ်ကြီးက300လောက်တော့ရှိတယ်ပေါ့နော်။အဲ့တော့သူတို့အဲ့ဒီမိသားစုတွေပြန်လည်ထူထောင်နိုင်မှုအတွက်ကိုနေစရာပေါ့နော်။အဲအဲ့ရတယ်ကျွန်တော်ပြန်ပြီးတော့ဖန်တီးပြီးတော့လိုတယ်ဒါတော့အစိုးရမှာတော့တာဝန်ရှိမယ်လို့မြင်တယ်ပေါ့လေ
မွန်ပြည်နယ်အစိုးရဘက်ရောညွှန်ကြားရေးမှူးဦးမြင့်တန်းဝင်းကတော့ရေးမြုပ်ပေါ်မှာနှုံးမြေနယ်တွေရှင်းလင်းနေရပြီးတော့ကျောင်းတွေအများဖွင့်နိုင်အောင်စ조사လှုပ်ဆောင်နေတယ်လို့လည်းအခုလိုပဲဆိုသွားပါတယ
်ရေးမြုပ်နယ်တော့အဲဆိုရင်ဘိုင်းမှာကျွန်တော်ရေရှည်လှုပ်ရမယ့်အပိုင်းတွေလည်းရှိတယ်လက်တော်စီမံဆောင်လို့ရတဲ့အပိုင်းတွေတော့ဟိုရေကြီးစင်ကလမ်းတွေပေါ်မှာနှုံးနေအစားတင်ကြောင်းပြတော့မှနှုံးနေကြနေတယ်။အဲ့ဒီဟာတွေကိုကျွန်တော်အရင်စတင်ပြီးတော့ရှင်းလင်းနေပေါ့နော်။နောက်စတင်ကြောင်းတွေကိုလည်းအများဆုံးပြန့်ဖွင့်နိုင်လို့ပေါ့နော်
။ August 10ရက်17ရက်နေ့တွေမှာရေးမြို့ပေါ်ကိုရက်ကွက်ပါဝင်ရွာပေါင်း18ရွာအင်ဂျီ8500နီးပါးရေပေးတိခဲ့ရတဲ့အထက်မှာနေအိမ်400နီးပါးရေမျောပျက်စီးခဲ့ရတယ်လို့ရေးမြို့ရေပေးကင်ဆယ်ရေးစီရင်ရတည်ရပါတယ်။လက်ရှိမှာကြက်မျောမျိုးနဲ့တွင်းမှာလည်းရေကြီးမှုတန်ခံနေရစေခြေနေမှာရှိနေပါတယ်ရှင်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။မြောက်ပိုင်းမဟာမိတ်အဖွဲ့ FPNCC ကထိပ်ပိုင်းခေါင်းဆောင်တွေနဲ့တရုတ်အထူးကိုယ်စားလှယ် Mr. Sun Kyo-shiang တို့ကုမီးမြို့မှာတွေ့ဆုံနေကြတယ်လို့နိုင်ငံတော်သမ္မတရုံးတာဝန်ရှိသူဦးစောထေးကပြောပါတယ်။ရခိုင်ပြည်နယ်ပုံနာကျုံမြို့နယ်မှာရဲကားတန်းတစ်ခုမိုင်းခွဲတိုက်ခိုက်ခံရပြီးရဲအရာရှိအပါဝင်2ဦးသေဆုံးဒဏ်ရာရရှိခဲ့ပါတယ်။
တော်ရစီတွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
။တရင်သတင်းလာကန္နာကိုနားဆင်ကြကြရတာပါရှင်။အခုတောက်ကြနေမနက်ဖက်ထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမှမျှသတင်းအောင်ပြောပြပေးပါဦးမယ်ရှင်။
မြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာအထူးသဖြင့်ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကလိင်ပိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တာကိုတွေ့ရှိရကြောင်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ FFM ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။မ မြန်မာစစ်တပ်ဟာလူနည်းစုတိုင်းအနာတွေကိုချင်းချောက်ပစ်ပေးတာလိမ်မိုင်းဆိုင်ရာအကြမ်းဖက်စော်ကားတာနဲ့ကြားမမခွဲကြဘဲကျူးလွန်တဲ့အကြမ်းဖက်မှုအလုံးကိုရပ်တန့်မှုလုပ်ပြီးလို့တရားလွတ်လပ်တဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ FFMရဲ့အစီရင်ခံစာမှာတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာလူမျိုးရေးအမုန်းပွားမှုတွေဖြစ်ပေါ်စေတဲ့ဝါရဖြန့်ချီမှုတွေလှုပ်ဆောင်နေတဲ့ဆိုတဲ့မြန်မာစစ်တပ်ပိုင်းဒါမှမဟုတ်စစ်တပ်နဲ့ဆက်ဆံနေတဲ့အကောင့်တွေကိုပိတ်ပစ်လိုက်ကြောင်း Facebook လူမှုကွန်ရက်ကအောက်ကလ22ရက်နေ့ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအတွင်းမြို့သားတွေလှုပ်ရက်တွေလှုပ်ဆောင်နေတဲ့အကောင့် 89 ခုစာမျက်နှာပေါင်း159အစုအဖွဲ့ပေါင်း15ဖွဲ့နဲ့ Instagram အကောင့် 5 ခုတို့ကိုဖယ်ရှားလိုက်တယ်လို့ပြောပါတယ် American people must see ye and she chan so jowin, but the mugo so that I may. Taliban in a ninja in Sunni Murigo, Pianle Satin like Barry. Afghan Taliban a cha, American and ninja in Sunni worry, Lola, I didn't need Niva, Shinibi Pipio. A cook goji meal pee, Gata Nanga, Muro, Duhama, Jada Briniga, Sunni Geraba. Afghan meal pie, my American Tatanu, attack Kayara, Taliban situation in a Yimpa Muri, Pippi, Nautani Mabe, Sunni Worrygo, Pian Sagarale, Pipari.
ဒါကြောင့်နေမနေ့ကထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမမျှသတင်းအောင်ပြောပြပေးသွားတာပါရှင်။အခုမနေ့အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့
This program has come to you from the Voice of America, Washington.